သာသနာတော်နှစ်2554ခုနှစ်ကောစာတက္ကရာ1382ခုနှစ်ဒုတိယဝါဆိုလဆန်း23ရက်2020ခုနှစ်ဇူလိုင်လ24ရက်ရန်ကုန်တိုင်းရန်ကုန်မြို့နယ်သာသနာရေးဝန်ကြီးဌာနသာသနာတော်ထွန်းအားပြန်ပွားရေးဦးစီးဌာနသဘူသီရိဗိမာန်တော်တွင်ဆင်းကျင်းပပြုလို့အပ်သည့်ဓမ္မသဘင်အခမ်းအနား၌မင်္ဂလာတောင်ညွတ်မြို့နယ်မင်္ဂလာစည်းအနန္တ၅ပါးဥထိတ်ထားလျက်ဘောဘမိဘများနှင့်ဥတေဆိုးတို့အားယေရှု၏ဒေါ်လခင်မိသားစုကိုကျော်သင်ဆေးဆိုင်ဤအမတ္တဒါနဓမ္မဒါနအဖြစ်ဖြင့်ဟောကြားအပ်တော်ဓမ္မမေဃောနှင့်အဖြေများအပိုင်းနှင့်တရားဒေသနာတော်ဒီကနေ့ညတော်သဖြင့်ခန္ဓာကိုယ်ရှင်ဘုရားသခင်ရှင်တော်မြတ်ဘုရား၏မဟာကရုဏာကုံကိုအာယုံပြုဂတိကျူဖွဲ့ဆိုအပ်သောဝန္ဒနာပနာမအာတိဒဂါထာကိုယူဆပူဇော်ခြင်းဖြင့်စတင်ကြရအောင်ယောကပါကောတိဟိပိယပမေယံကာလံကရောတောတိဒုကရာတိခေရံကတောလောကဟိတယနာထောနမောမဟာကရုဏိကန္တတ္တာယောနာထောဝိနိယမြာစွာတတဝါဤချမ်းသာစီပွားလူလာတောင်းတဂုံပေါင်းခါသဖြင့်နာထမြညာချင်းရှင်တော်မြတ်ဖရာသည်ကပ္ပဂောတိဟိပိဂရေကဘာအရေးအတွက်သင်္ချာတို့ဖြင့်တော်လဲအဘေမယရေတွေတိုင်းတာဖော်ပြခြင်းငါမစွမ်းနိုင်ပါသောကာလံလေးအသင်ခြေသိမ့်နေကဘာရှိကြသောကာလပတ်လုံးလောကဟိတယသတ္တလောကဤအကျိုးစီးပွားအလုံးကအဒီဒုက္ခရာနိယောသတဲ့ခြင်းလဲအင်္ဂါမေတ္တာကြီးမှန်သမီးလာနေတထာဇနီစွန်ញင်းကြီးဟုဇတိထဝေ50အစုအလုံးခဲ့ရင်တော်မူတော်ကိုကရွန်တော်ဖျားဖြည့်ရန်ဤတန်ကျုပ်ကိုအထုတော်မူရသည်ဖြစ်၍ခေရံလက်ချင်းမြေလုံးအသက်ဆုံးနှင့်ရဲ့နှလုံးစေဝံကိုရောဤပင်မှန်းခြင်းသို့ကတောဘဝတဏ္ဏချိန်ခါများစွာရောက်တော်မူခဲ့ရရှာလေသည်မဟာကရုဏီကတ္တတ္တဝါများယင်ဝေတာကဲ့သို့တဏှာချိခင်မဟာကရုဏာရှင်ဖြစ်တော်မူသောတဏ္ဏနာရတဝိနည်းများစွာတတဝါဤချမ်းသာစီးပွားလုံလောက်တောင်းတဂုံပေါင်းခါသည်ဖြင့်နာထမြညာထိုးရှင်တော်မြတ်ဘုရားအားနမောယသိပြောင်းပြောမှန်ကိုလျော်၍ကရောယကျိုးရှိခိုးခြင်းသည်အတုဘဝတုစင်စစ်မှန်သည်ဖြစ်ပါစေတည်းတည
်
ဓမ္မမေခွန်းနှင့်အဖြေများနှင့်ပိဋကတ်34-5ပြာဓမ္မခန္ဓာပေါင်း14,000စာမျက်နှာတွေများစွာနဲ့ပုံလေးဖော်ပြထားတဲ့တုတ်တန်တွေထဲမှာရသော်ဘုရားသခင်ကိုရောမြတ်ကိုရောရံကလည်းမိဂွန်းနေထုတ်တယ်ရသော်ဘုရားထံကိုလည်းပဲတိလိုတဲ့ပုဂ္ဂိုလ်တွေကမိဂွန်းနေမင်းညာကြတယ်ယဟန်တော်တွေချင်းချင်းလည်းတစ်ပါးနဲ့တစ်ပါးမိဂွန်းနေမေးကြတယ်ပေါ့ဒီမြတ်စွာဘုရားရဲ့ဒေသနာတော်တွေထဲမှာပါဠိတော်ခေတ်ကမြတ်စွာဘုရားလက်ထက်တုန်းကနေပြီးတော့ခွဲခြားသတ်မှတ်ထားတဲ့ဓမ္မအမျိုးအစား၉မျိုးရှိတယ်။အဲ့ဒီဓမ္မအမျိုးအစား၉မျိုးကိုပဲစာပေကျမ်းကမှာအင်္ဂါ၉ပါးနဲ့ပြည့်စုံသောသတ္ထုသာသနာမြတ်စွာဘုရား၏သာသနာလို့အင်္ဂါ၉ပါးလို့ဒီလိုယူဖော်ပြထားတယ်ပေါ့။ဆလိုရာတော့မြတ်စွာဘုရားသခင်ကိုရောမြတ်ဟောကြားတော်မူခဲ့တဲ့တရားဓမ္မတွေကိုအမျိုးအစားခွဲလိုက်တာ၉မျိုးရှိတယ်လို့ဒီလိုပြောတာနော်မှန်ပါဗျာအဲဒီ၉မျိုးတည်းကနံပါတ်1ကတုတ်တာတဲ့ မာမေမင်္ဂလာတုတ်တုပြတ္တနာတုတ်တုမေတ္တာတုတ်တုအနတ္တလက္ခဏာတုတ်တုစသဖြင့်သုတ္တဆိုတဲ့အမည်နာမနဲ့ဟောကြားထားတဲ့ဒေသနာတော်တွေကတစုဖြစ်တယ်သုတ္တဆိုတဲ့အမည်နဲ့ဟောထားတာအဲ့တော့အဲ့ဒီမှာတချို့သုတ္တဆိုတဲ့အမည်အပြင်အခြားအမည်တွေရထားတာတွေလည်းရှိသေးတယ်ပေါ့သို့တော်လည်းပဲအလုံးချုံုံပြီးတော့သုတ္တဆိုတဲ့စကားလုံးကိုသုံးတယ်အဲ့ဒီသုတ္တရဲ့အဓိပ္ပာယ်ကမြင်းလို့အဓိပ္ပာယ်ရတယ်ပေါ့မြင်းကျိုးလို့အဓိပ္ပာယ်ရရှိတော့ကတစ်တုံးကြီးတွေတိုက်ခွဲလို့ရှိရင်အဲ့ဒီတစ်တုံးခွဲတဲ့လွှတ်သမားတွေကိုင်တဲ့မြင်းကျိုးဆိုတာရှိတယ်ရှိခေကတော့အလွယ်အဲ့ဒီကျိုးကြီးကိုမိသွေးကဲတုတ်ပြီးတော့တစ်ဖက်ထိပ်ကဖိထားဟိုတစ်ဖက်ထိပ်ကကင်ထားပြီးတော့တင်းတင်းဆွဲပြီးတော့ခွဲရမယ့်နေရာလမ်းကြောင်းမြင်းကြောင်းဖြောက်အောင်မြင်းကြောင်းပြစ်တဲ့အနေနဲ့အဲ့ဒီကျိုးကိုအပေါ်ဆွဲမြောက်ပြီးတော့ရိုက်လိုက်တဲ့အခါကျိုးကတုံခါပြီးတော့တစ်တုံးကိုအမဲတုတ်ပြီးသားဖြစ်သွားတယ်ပေါ့အဲ့ဒီလိုဖြောက်အောင်တိုင်းတာတဲ့ကျိုးမျိုးကိုတုတ်တလို့ဒီလိုခေါ်တယ်။ရွာသမားကအဲ့ဒီတုတ်တဆိုတဲ့မြတ်စွာဘုရားဟောကြားတဲ့ဒေသနာတော်လေးဟောအင်္ဂလိပ်လိုတော့ discourse လို့ပဲပြန်ညာပေါ့။အဲ့ discourse လို့ခေါ်တဲ့ဒီတုတ်တဒေသနာတော်လေးကိုဒီရွာသမားကအဲ့ဒီမြင်းကြောင်းကိုချီးပြီးတော့တိုက်ကြရတယ်လို့ပဲ။မြတ်စွာဘုရားဟောထားတဲ့တုတ်တဆိုတာတွေကိုအဲ့ဒီလမ်းကြောင်းအတိုင်းလိုက်တာချင်းသုံးရတယ်ဒီလိုပြောတာเนาะဒါအတိတ်တွေတစ်ခုအနေနဲ့ပြောတဲ့စကားတစ်ခုတခြားအတိတ်တွေလည်းရှိသေးတယ်သုတ္တဆိုတာအမတန်အနှစ်သာရရှိတဲ့အကျိုးစီးပွားကိုဖြစ်ဆွမ်းစေတတ်တဲ့ကောင်းကျိုးချမ်းသာတွေကိုဖြစ်ပေါ်ယူချပေးတတ်လို့သုတ္တလို့ဆိုတဲ့အတိတ်တွေလည်းဒီလိုဖွင့်ဆိုတာရှိပေါ့ကောင်းမျိုးချမ်းသာတွေကိုဖြစ်ပွားစေတယ်ဆိုတဲ့အဓိပ္ပာယ်နဲ့လည်းပဲတုတ်တလို့ခေါ်တယ်။အဲ့တော့မြတ်စွာဘုရားဟောကြားတဲ့တရားဓမ္မတွေထဲမှာတုတ်တလို့အမည်ပေးထားတာတွေအများကြီးရှိတယ်ပေါ့။တချို့ဝိနည်းချမ်းခံထဲမှာရှိတဲ့ဒီရဟန်းတော်များလက်နက်အားပဲစီမင်းစည်းကမ်းတွေကိုပဲတစ်ခါတစ်ခါတုတ်တလို့ခေါ်တာရှိတယ်ပေါ့။ပြောမယ်ဆိုလို့ရှိရင် discipline တွေပဲပေါ့။လိုက်နာကျင့်သုံးရမယ်ဒီမှာမေမာသတိပဋ္ဌာန်သုတ်တို့ဆိုလို့ရှိရင်ဒါကမ္မထာအထုတ်တဲ့ဤကျိုးတန်းပြသလိုပဲဒီဤလန့်အတိုင်းလိုက်နာကျင့်သုံးပြီးတော့ခြင်းကြံကျုပ်ကိုအထုတ်ဖို့သုတ်တနောက်တစ်ခုကဂေယဆိုတဲ့စကားလုံးနဲ့ရေးထားတာရှိတယ်ဂေယဆိုတာဘာလဲလို့ဆိုတော့စုံနိယနဲ့ပေါ်ပြထားတယ်စကလုံးတွေကိုဂါထာစုံနိယဂါထာလည်းပါတယ်ကဗျာလည်းပါတယ်စုံနိယလည်းပါတယ်နှစ်မျိုးရောပြီးတော့ဟောကြားထားတဲ့တရားမျိုးတွေကိုဂေယလို့ဒီလိုခေါ်တယ်နောက်တစ်ခုကျတော့ဂါထာတဲ့ဂါထာဆိုတာထေရဂါထာတို့ထေရီဂါထာတို့လို့ဒီအက္ခရာလုံးကြီးသတ်မှတ်ထားတဲ့အတိုင်းဒီရွတ်ဆိုရတဲ့အတန်ကိုကြည့်ပြီးတော့အလေးအပေါ့တချင်းများလိုပဲပေါ့အလေးအပေါ့ဆက်ဆုပ်ထားတဲ့ကဗျာသူတန်နေတန်နာနဲ့ရွတ်ဆိုရတာလိုပဲပါဠိမှာဂါထာလို့ဆိုတာလေးရှိအဲ့ဒီဂါထာဆိုတာယေရှုဗျာဟောတဲ့တရားတော်တွေထဲမှာရှိနေမင်္ဂလာတော့ပါဆိုအသေဝနာစဘာလနာပန္နိတာနိစသေဝနာပူဇာစပူဇနီယနံအေတံမင်္ဂလမௌဒမအဲ့တော့လေးပါထရှိအပိုက်လေးပါရှိအဲ့ဒီလေးပါဟာအလုံးကိုက်နေရရှစ်လုံးစီရှစ်လုံးစီရှစ်လုံးနဲ့မပူရအောင်ဒါကထုံးစံကဗျာလင်္ကာဆက်တဲ့ထုံးတန်းစင်မှာအရာရှစ်လုံးနဲ့မပူပဲနဲ့အသေဝနာစဘာလနံရှစ်လုံးနော်ပဏိတာနေစသေဝနာရှစ်လုံးပူဇာစပူဇနီယနာရှင်လုံးအေတံမင်္ဂလမௌဒမရှင်လုံးအဲ့လိုလုံးကိုက်ဆက်ထားတာဒီဂါထာလို့ခေါ်တယ်ဂါထာနဲ့အမျိုးအစားအမှန်များတယ် 10 လုံးဘွဲရှိတယ်9လုံးဘွဲရှိတယ်10လုံးဘွဲရှိတယ်အဲ့ဒီကနေ16လုံးဘွဲထိအောင်ရှိအရှင်ကြီးဟောနမကာရတို့ကတော့ကျတော့အဲ့ဒီလိုလုံးဘွဲတွေစုံအောင်ဖွဲ့ပြီးတော့နမကာရဘုရားရှိခိုးကျမ်းကြီးကိုရေးခဲ့တာအဲ့ဒါမျိုးကိုဂါထာလို့ခေါ်တယ်မြတ်စွာဘုရားဟောတဲ့တရားတော်တွေထဲမှာဂါထာဆိုတဲ့အမျိုးအစားလည်းရှိတယ်လို့အဖေရောတဲ့စကားတွေကိုခွဲခြားတာနောက်တစ်ခုကဝေယကရဏဝေယကရဏဆိုတာဂါထာမပါဘူးဂါထာဆိုတာကြပြာပဲကြပြာမပါဘဲနဲ့စုံမိယဆိုတာစကားကြီးစကားကြီးတတ်တတ်နဲ့ဟောထားတဲ့ဟာဒါပဲစัจ जा လို့ဟာမျိုးဒါပဲစัจ जा တို့အနန္တလက္ခဏာသုတ်တို့စကားကြီးတတ်တတ်နဲ့ဟောထားတာဂါထာဆိုတာလုံးရင်တတ်မှတ်ထားတာမပါဘူးဒါကြောင့်မလို့ဒီဘက်ဆက်ကြဏီကုန်းမှာဆိုရင်ဣမံသမိန်သမ္ပနာဝေယကရဏသမိန်ဘိညာမာနေဝေယကရဏလို့ခေါ်တယ်မြတ်စွာဘုရားဟောတဲ့ဒေသနာတော်တွေကိုသေုပ်ခွဲတဲ့အခါမှာဒီလိုခွဲတာနော်နောက်တစ်ခုကတော့ဥဒ္ဒနာဥဒ္ဒနာဆိုတာဘယ်သူမှရှိတာတော့မဟုတ်ဘူးအနန္တမှာဟိုကုကိမာတခါတလေလူတွေကရှင်တတ်နေတဲ့အခါကျတော့ဥရန်ချူကြတယ်မဟုတ်လားတယောက်ချင်းမှချင်းလေးတေးဆိုတာတို့ဝမ်းမြောက်ဝမ်းသာဖြစ်လို့တယောက်တည်းနှုတ်ကတွတ်တွတ်နဲ့ပြောတာမျိုးလို့ဝမ်းသာလို့ပြောတာပဲဖြစ်ဖြစ်ဝမ်းနေလို့ပြောတာပဲဖြစ်ဖြစ်ရင်တွင်းမှာမဆန့်လို့ပါဇက်ကအန်ထွက်လာတဲ့အတန်မျိုးကိုဥဒ္ဒနာလို့ခေါ်တယ်အဲ့ဒီဥဒ္ဒနာကိုဥဒန်းချူတယ်လို့ဒီလိုပြောတာများသောအားဖြင့်တော့ဥဒန်းစကားဆိုတာဟာဥဒန်းဆိုတာဝမ်းသာလို့ကြည်နူးလို့ထုတ်ဖို့ပြောတာပါတဲ့အဲ့ဒီဥဒ္ဒနာဆိုတဲ့စကားဟာရင်ထဲကနေပြီးတော့ဖြစ်ပေါ်လာတဲ့ပီတိရဲ့အဟုန်ကိုထိတ်မထားနိုင်လို့ရင်တွင်းမဆန့်လို့ပြင်ပအတန်ဖြစ်ထွက်ပေါ်လာလို့ဥဒ္ဒနာလို့ခေါ်တာတဲ့ပမာလေးကတော့ဘာသာမပြန်တော့ဘူးဥဒ္ဒန်းလို့ပဲခေါ်လိုက်တယ်ပေါ့နော်အဲ့ဒီလိုဥဒ္ဒန်းအမျိုးအစားနဲ့လည်းပဲဥဒ္ဒနာပါဠိဆိုပြီးတော့သီးသန့်ရှိမြတ်စွာဘုရားဥဒ္ဒန်းကျူးတဲ့ခန္ဓာတွေသီးသန့်ရှိအားလုံးကြားဝေးကြလိမ့်မယ်ဘုရားအနေကစားတဲ့ခါမှာအနေကစားသည့်တန်တာရံတဏဝိသံအရိယံဘုရားဖြစ်စွာကတပါးတဲ့ဝန္တာလောင်းအာကြီးလို့သူတပါးတဲ့ကိုရွတ်ဆိုတဲ့ကထာလေးဟာဒါဥဒ္ဒံကထာထို့နောက်မှာလည်းဥဒ္ဒံကျူးတာတွေရှိတယ်ယရာဟဝေပါတုဘဝန္တိဓမ္မအာတာပိနောဇာယတောဗြဟ္မဏတ္တဆိုတဲ့အနေကစားတဲ့ခါမှာရွတ်ဆိုတဲ့ကထာလေးဟာဒါဥဒ္ဒံကျူးတဲ့ကထာလေးဘသူကမှခေါ်တာပြောတာမဟုတ်ဘူးမြတ်စွာဘုရားကိုယ်တိုင်နှုတ်ထဲကနေဟိုဝမ်းမြောက်ဝမ်းသာဖြစ်လွန်းလို့ရင်တွင်းမဆန့်လို့နှုတ်ကနေပေါ်ထွက်လာတဲ့စကားသာနေလို့အဲ့ဒါမျိုးကိုသီးသန့်ခွဲမှန်းတာလားဥဒ္ဒနာနောက်တစ်ခုကျတော့ဣတိဝုဒ္ဓကဣတိဆိုတာဒီလိုဟုတ်တာခေါ်တာမြတ်စွာဘုရားကဒီလိုခေါ်တယ်ရသော်ဗျာဒီလိုဟောခဲ့တာကိုစကားကိုသူတုတ်တန်လေးတွေတခုစလိုက်တဲ့အခါမြတ်စွာဘုရားကဒီလိုဟောတယ်ဆိုတာလေးနဲ့စခဲ့အဲ့ဒီလိုဣတိဟုတ်တံမရဟတာတိရဟတာတိမေတုတံမြတ်စွာဘုရားကဒီလိုဟောတယ်ဆိုတဲ့ဣတိဝုတ်တံဆိုတဲ့ပါဠိစကားနဲ့စထားတဲ့တုတ်တန်နေမှန်တယ်ဗျာဣတိဝုတ်ပါဠိတော်ဆိုပြီးတော့ခေါ်တယ်ဣတိဝုတ်တမြန်မာလိုတော့ဣတိဝုတ်ပါဠိတော်လို့ဒီလိုခေါ်တယ်အော်အဲ့ဒီပါဠိတော်ကဘယ်သူတို့ဘယ်သူစီကရတာတော့ဆိုတော့သာမဝတိမိဖုရားကြီးရဲ့ကောသမီပြည်ကသာမဝတိမိဖုရားကြီးရဲ့အလို့အကျွေးဖြစ်တဲ့ခုတ်ဆုပ်တနာလို့ဒေါ်ဥဒ္ဒရာခါကုန်းနေတာမို့ခုတ်စာဆိုတဲ့ရှေ့ကနာမည်ထည့်ပြီးတော့ခုတ်ဆုပ်တနာလို့ခေါ်တာခုတ်စာဥဒ္ဒရာခါကလေးကုန်းနေတဲ့ဒေါ်ဥဒ္ဒရာအဲ့ဒီဒေါ်ဥဒ္ဒရာမိဖုရားရဲ့ကိုစားသူကကျောင်းတော်ကိုနေတိုင်းသွားနေတိုင်းတော်ပြီဘုရားဟောသမယတရားတွေကိုမှတ်ပြီးတဲ့အခါကျနန်းတော်ပြန်ပြီးတော့သာဝဝတိမှုရှိတဲ့မိဖုရားတွေကိုသူကပြန်ပြီးတော့ဟောပြအဲ့ဒါလို့ပြန်ဟောတဲ့အခါဘုရားကဒီလိုပြောလိုက်ပါတယ်ဘုရားကဒီလိုပြောလိုက်ပါတယ်ဆိုတဲ့စကားလေးနဲ့ပြန်ပြီးတော့ပြောလို့အဲ့ဒါကိုတော့ဣတိဝုဒ္ဒကလို့ခေါ်တယ်ဒါလည်းပဲပိဋကသုံးပုံမှာသီးသန့်မှတ်တမ်းတင်ထားတယ်စာအုပ်နာမည်ကဣတိဝုဒ္ဒကပါဠိဆိုပြီးတော့ဒီလိုမှတ်တမ်းတင်ထားတာ နောက်တစ်ခုကတော့ဘာလို့ဆိုရင်ဇာတကတဲ့ဇာတကဆိုတာဇာတဆိုတာဖြစ်ခဲ့တဲ့အကြောင်းအရာအတိတ်ဘဝကဇာတန်းဇာတကကိုဇက်လို့ပဲပြောကြတာဇာတဆိုတဲ့အတိတ်တွေကဆက်ဆိုတာဖြစ်ခဲ့မှုတဲ့အရာဖြစ်ခဲ့တာကိုကထုတ်ဖို့ပြောတာအတိတ်ဘဝကဘာတွေဖြစ်ခဲ့တယ်ဆိုတာတွေကိုပြန်ပြီးတော့ဟောတဲ့တရားတော်တွေကိုဇာတကလို့ခေါ်တယ်။အဲဒီဇာတကကိုအကြောင်းပြုပြီးတော့မြန်မာပြည်မှာဇတ်တပင်လို့နော်။ဇတ်ပွဲလို့ဇတ်ကတဲ့လို့ဆိုတဲ့အသုံးတွေသုံးလာတာပေါ့။ဇာတကဆိုတဲ့စကားလုံးကနေပြီးတော့ပြန့်ပွားလာတယ်။ဇတ်တော်ကြီး10ဝဲ950ဇတ်တော်များဆိုပြီးတော့ဒီလိုဘုရားလောင်းရဲ့ဖြစ်တော်စဉ်နေအတိတ်ဘဝကဖြစ်ခဲ့တာတွေကိုပြန်ပြီးတော့ထုတ်ဖို့ဟောကြားတဲ့ဒေသနာမျိုးကိုဇာတကလို့ခေါ်တယ်။နောက်ဒေသနာတော်တစ်မျိုးကတော့အဘုဒ္ဓဓမ္မအဘုဒ္ဓဆိုတာအောစဉ်ကောင်းနေမဖြစ်ဘူးထူးထူးခြားခြားရှိတယ်ဆိုတော့လူတူတယောက်ရဲ့ဂုံကြီးဂုံသွေးတွေဂုံကြီးဖျားလောင်းရဲ့ဂုံကြီးတွေအဲ့ဒါလို့မဖြစ်ဘူးပဲထူးထူးခြားခြားဖြစ်ပေါ်လာတယ်အဘုဒ္ဓဆိုတာသာမန်အနေနဲ့ဖြစ်ဘူးတာမျိုးမဟုတ်ဘူးအတိတ်တုန်းကမရှိခဲ့ဘူးခုထူးထူးခြားခြားဖြစ်တယ်အဲ့လိုထူးဆန်းအံ့ဩဖွယ်အကြောင်းအရာတွေနဲ့ပတ်သက်ပြီးတော့ဟောတဲ့ဒေသနာတော်တွေကိုအဘုဒ္ဓဓမ္မလို့ခေါ်တယ်အဘုဒ္ဓဓမ္မတုတ်ဆိုတာပါဠိတော်တွေထဲမှာရှိရပေါ့ဘုရားလောင်းရဲ့ထူးခြားချက်များဆိုပြီးတော့ဟောထားတာလေးရှိတယ်ရှင်အနန္ဒမထေရ်ရဲ့ထူးခြားချက်များစัจเจဝရိမင်းရဲ့ထူးခြားချက်များဥက္ကသူကျွဲရဲ့ထူးခြားချက်များဥဒ္ဒရာနန္ဒမာတာရဲ့ထူးခြားချက်များစသဖြင့်ထူးခြားချက်ကလေးတွေကိုထုတ်ဖော်ပြီးတော့ဟောထားတဲ့တုတ်တန်တွေရှိပေါ့နော်အဲ့ဒါကိုအဘုဒ္ဓဓမ္မလို့ခေါ်တယ်။ဟောနောက်တစ်ခုကတော့ဘာလို့ဆိုရင်ဝေဒန်လဝေဒန်လဆိုတာဝေဒဆိုတာအတိညာလဆိုတာအမိပြုဉာဏ်ဉာဏ်လေးထက်မြက်မေကုန်နေမေးလိုက်တဲ့အခါမှာအဖြေလေးတွေထွက်ထွက်လာကျဉ်တတ်တယ်အမေနဲ့အဖြေမေးလိုက်ဖြေလိုက်မေးလိုက်ဖြေလိုက်တူကမေးကျန်တဲ့တူကဖြေအဲ့ဒါလို့အမေအဖြေနဲ့ဒီနှစ်သက်မှုကျဉ်တတ်မှုအသိဉာဏ်တွေရလို့မေကုန်နေဆက်ဆက်ပြီးတော့မေးသွားအဲ့ဒါလို့မေကုန်မေးတဲ့ဒေသနာတော်တွေကိုဝေဒန်လလို့ခေါ်တယ်တဲ့ပါဠိတော်မှာသုလဝေဒန်လတော့မဟာဝေဒန်လတုဆာနှစ်ခုရှိတယ်ပေါ့ဘုန်းကြီးတို့အရင်ကတည်းကဓမ္မဒိဏ္ဍာဤအဖြေလွားများဓမ္မအဖြေလွားများဆိုတဲ့တဲ့မဲ့သုလဝေဒန်လတုရဲ့မိဘအဖြေကိုဟောထားခဲ့ပြီမဟာဝေဒန်လတုဆိုတာရှိသေးတယ်ရှင်သာရိပုတ္တရာတို့မေးကြဖြေကြပုံလေးကိုဟောတာအဲ့တော့ဝေဒန်လတုဆိုတာနှစ်သက်ကျဉ်တတ်မှုအသိဉာဏ်လေးရရှိလာလို့ဆက်ခါမေးခွန်းနေထုတ်ပြီးတော့မေးသွားတာအဲ့ဒါတွေကိုစုဆောင်းပြီးတော့ဖော်ပြထားတဲ့ကျမ်းစာကိုဝေဒန်မလို့ခေါ်တယ်လို့အဲ့ဒါလို့နော်သုတ္တခေယဂါထာဝေယကရဏနော်ဝေယကရဏဣတိဝဒကဇာတကအဘုဒ္ဓဓမ္မဝေဒန်လားဆိုတော့နောက်တစ်ခုကျမ်းနေသေးတယ်เนาะဥဒ္ဒါနာဟုတ်ပြီဥဒ္ဒါနာထဲလိုက်လို့ရှိရင်ကိုယ်ဘူးဖြစ်သွားတယ်အဲ့ဒါကိုအင်္ဂါ၉ပါးလို့ရှင်းလင်းအောင်ရေးတယ်အဲ့တော့တောင်းတနေထဲမှာကြီးလိုက်မယ်ဆိုရင်မြတ်စွာဘုရားဟောကြားတဲ့တရားဓမ္မတွေကိုအမျိုးအစားအားဖြင့်ခွဲတာအခုခေတ်လို့သုတ်ဝီနီဘိဓမ္မာဆိုတဲ့ခွဲခြားချက်မခွဲဘဲနဲ့ခေါဏဒီပုံစံနဲ့ခွဲတယ်လို့ဒီလိုမှတ်ယူတိုက်တယ်ပေါ့ရသော်ဗျာဟောတဲ့တရားတွေဟာဒီလိုအမျိုးအစားအပြင်၉မျိုးရှိတယ်အဲ့ဒီ၉မျိုးတည်းကဝေဒန်လလို့အမည်ပေးပထားပေမဲ့လို့အမည်ဖြေလေးတွေနဲ့ဟောထားတဲ့တုတ်တန်တွေဟာအမှန်တမ်းများဓမ္မဆိုင်ရာမေးခွန်းတွေတဦးကမေးကြံတဲ့ဦးကဖြေပြီးတော့ရဟန်းတော်တွေဟာအချင်းချင်းဓမ္မတာကိစ္စတရားကိုဆွေးနွေးကြတယ်မေးမြန်းကြတယ်အဲ့ဒါလို့မေးမြန်းပြီးတော့ဖြေဆိုထားတဲ့သုတ်တန်နေတဲ့မှာဒီကနေ့ဓမ္မမေးခွန်းနဲ့အဖြေများအမှတ်နဲ့အနေနဲ့ ရှင်အနန္ဒာနဲ့ရှင်သာရိပုတ္တရာမထေရမြတ်တို့မေးကြပုံဖြေကြပုံလေးဓမ္မဆိုင်ရာမေးခွန်းလေးမတော်ဝရကောင်းလို့တုတ်ပေါင်းသုံးလုံးကိုပေါင်းချုပ်ပြီးတော့ဘုန်းကြီးတို့ဒီကနေ့ဟောပါမယ်ရှင်သာရိပုတ္တရာနဲ့ရှင်အနန္ဒာမထေရမြတ်တို့သာဝတိပြည်စေတော်အကြောင်းမှာအတူတကွသတင်းသုံးနေကြရှင်အနန္ဒာနဲ့ရှင်သာရိပုတ္တရာဆိုအလုံးခင်မင်းရင်းနှီးကြအရှင်သာရိပုတ္တရာကပုံနာမျိုးရှင်အနန္ဒာကတတ်ကြတိုက်တွင်မင်းမျိုးဘုရားလောင်းနဲ့ဘုရားရဲ့ညီတော်ဝန်ခွဲတော်ပေါ့သုတ္တရဏမင်းကြီးရဲ့ညီတူကဖွာတာရှင်အနန္ဒာနဲ့ရှင်သာရိပုတ္တရာတို့ကြီးတော့ရှင်သာရိပုတ္တရာကကြီးရဲ့ပေါ့အဲ့ဒီရှင်သာရိပုတ္တရာနဲ့ရှင်အနန္ဒာတို့ဟာအလုံးအလုံးကိုရင်းနှီးကြခင်မင်ရတယ်ယဉ်နေကြဘာဖြစ်လို့ယဉ်နေတာတော့ဘာလို့ခင်မင်တာတော့လို့ဆိုတော့ရှင်အနန္ဒာကပညာတအားလိုလာတဲ့ပုဂ္ဂိုလ်သူကစသိဉာဏ်နဲ့မှတ်တမ်းတင်ဉာဏ်နဲ့ဒါမှမဟုတ်ပိဋကတ်သုံးပုံဆောင်းတော်ရှင်အနန္ဒာကိုဘုသူစီကဖြစ်ဖြစ်တရားလေးဘုံရမယ်ဆိုဝန္တာနာသိနေတာသူကဒါကြောင့်မလို့သူကိုယ်တိုင်ပြောပြနေတဲ့စကားတစ်ခုတည်းမှာသူဟာတဲ့ယသောဗျာထာဏနေပြီးတော့ဓမ္မခန္ဓာပေါင်း 72,000 တင်ပါလေတဲ့ရှင်သာရိပုတ္တရာစတဲ့ယဟန်တော်ရိထံကဓမ္မခန္ဓာ 2,000 တင်ယူပါလေဟောအားလုံးပေါင်းလိုက်တော့သူရဲ့နှုတ်ထဲမှာဓမ္မခန္ဓာပေါင်း 74,000 ရှိပါလေလို့ရှင်နာမိန့်ကြားခဲ့ဦးတယ်အဲ့ဒါလို့ဓမ္မရေးရနဲ့စာပေနဲ့ပတ်သက်ပြီးတော့အလွန်မြတ်လို့တော့ရှင်သာရိပုတ္တရာဆိုတာလေအလွန်ဉာဏ်ကြီးတဲ့ပုဂ္ဂိုလ်ကိုအလွန်ဉာဏ်ကြီးတဲ့ပုဂ္ဂိုလ်နဲ့ပညာလိုလားတဲ့ပုဂ္ဂိုလ်နှစ်ဦးဟာတူတူခင်မင်ရတာပေါ့ဒါတဘာဝချင်းနဲ့တူတာဟုတ်တဘာကပညာလိုလားတဲ့တဘာကပညာကြီးတယ်အဲ့တော့ပညာလိုလားတဲ့ပုဂ္ဂိုလ်ကလေပညာကြီးတဲ့ပုဂ္ဂိုလ်နဲ့ပေါင်းတော့တာပေါ့နောက်တနည်းသူတို့နှစ်ပါးခင်မင်ရင်းအကြောင်းပါရှင်သာရိပုတ္တရာကရှင်အနန္ဒာကိုကျေးဇူးတင်ဘဘလို့ကျေးဇူးတင်တာတော့ဆိုမြတ်စွာဘုရားတက်တော်90ကျော်လာလို့အရွယ်ရောက်လာတဲ့အခါမှာအသက်ရည်လေးနည်းနည်းထောင်းလာတဲ့အခါမှာရှင်အနန္ဒမထေရကမြတ်စွာဘုရားရဲ့တာဝန်လေးကိုအလုံးတာဝန်ယူပြီးတော့ပြုစုလုပ်ကျွေးတယ်ခုခေတ် PSO လို့ပေါ့နော်ဘုရားရဲ့ PA PSO ပေါ့မြတ်စွာဘုရားကိုလူလေးလေးမရှိအောင်ပြုစုတယ်ဆောင်းဆောင်။ဆုံးမသွားရင်မြတ်စွာဘုရားသဘိတ်တို့သင်္ကန်းတို့သူကယူလာပေးတယ်။အကုန်လုံးမြတ်စွာဘုရားနေထိုင်ချမ်းသာအောင်အကုန်ကျောင်းထဲမှာတပြည့်စည်းလဲတဲ့ရေတဲတဲ့အစသဖြင့်ရှင်အနန္ဒဟာမြတ်စွာဘုရားနဲ့တက်တဲ့တတူရွယ်တူဖြစ်ပေမဲ့လို့မြတ်စွာဘုရားပေါ်မှာအလွန်လေးစားပြီးတော့တာဝန်ကြီးအောင်ပြုစုလုပ်ကြည့်တယ်ဘလောက်ထီအောင်တာဝန်ကြီးလဲလို့ဆိုရင်နေမပြောနဲ့ညတော်မှာရှင်အနန္ဒာညကျိန်းဆက်နေတဲ့အချိန်မှာကန္နကုရီတိုက်ကိုကိုးကံထပြီးတော့လက်ပတ်ကြည့်တယ်မြတ်စွာဘုရားသရင်သုံးတဲ့အဆောင်ကိုကန္တကုထီလို့ခေါ်တယ်မွေးကြိုင်တဲ့အနတ်နေနဲ့ထုံမွမ်းထားလို့အဲ့ဒီကန္နကုထီဆိုတဲ့အကြောင်းဆောင်ကိုတညကိုယ်ကလည်းကြောင်းတန်ပတ်ပြီးတော့ကြည့်တယ်။ဘာဖြစ်လို့ကြောင်းတန်ပတ်ပြီးတော့လှဲ့တယ်လဲလို့ဆိုရင်မြတ်စွာဘုရားကိစ္စတစ်ခုရှိလို့အနန္တာလို့ခေါ်လိုက်လို့ရှိရင်နှခါမခေါ်ရအောင်လို့ဘယ်လောက်ကြည့်ဆိုင်တယ်ဆိုတာအဲ့ဒါကြည့်ပေါ့မြတ်စွာဘုရားကိုရေချိုးဖို့အစင်နဲ့ရေဦးရေအေးဘယ်နဲ့မျက်နှာသိရင်လဲရေအစင်နဲ့တဘူးအစင်နဲ့ရနေတဲ့ဝါစနဲ့စသဖြင့်အကုန်လုံးဘုရားဝဝချင်းငယ်ပြုတယ်။အဲ့လိုရှင်အနန္ဒာဟာမြတ်စွာဘုရားကိုကျွေးတယ်မွေးစရာရှိလဲသူပဲပြုစုလို့ကျွေးခဲ့။ဝိရိသပြည်မြတ်စွာဘုရားတည်းဝါဆိုတယ်။ဆက်နဝံမြောက်မြတ်စွာဘုရားဝါဆိုတဲ့အချိန်ဝိသန်ဒီပြည်ကြီးကအစာရေစာအဲဝိရိသပြည်ကြီးကအစာရေစာတွေရှားပါလို့ငါမခေါမနေတဲ့အချိန် ဆုံးခံလို့မရဆုံးခံလို့မရတော့အဲ့ဝိရဇပြည်နာမှာကုံတွေမြင်းကုံတွေကတပ်စခန်းကြီးချထားကြတယ်ပေါ့မြင်းဝိုင်းကြီးတခုလောက်တာသူတို့ကမြင်းရောက်မှုရထွက်လာတာမြင်း900ရှိမြင်းအကောင်900နဲ့တို့မြင်းနေကျွေးဖို့မြင်းစာရိတ်ခါဂျုံနေပါယူလာအဲ့ဒီဂျုံနေဟာပိုးမထိုးရအောင်လို့ဆိုပြီးတော့ဂျုံနေကိုပေါင်းပြီးတော့ယူလာတာပြုတ်ပြီးတော့ယူလာမြင်းကျွေးဖို့ဂျုံနေမြို့ထဲမှာအစာရေစာမရှိဘူးခုအဝေးကနေလာတဲ့မြင်းကုံတွေတွေစီမှာဂျုံနေရှိမြင်းကျွေးတဲ့ဂျုံနေရဟန်းတော်တွေကမြို့ထဲဆုံးခံလို့မရတဲ့အခါကျတော့အဲ့ဒီမြင်းဝိုင်းကိုသွားပြီးတော့မြင်းကုံတွေစီကမြင်းကျွေးတဲ့ဂျုံနေသွားပြီးတော့ဆုံးခံညာဆုံးခံတော့တပါးစာတပါးစာကြွလာတဲ့မြန်တန်တာတွေကိုသူတို့အမြင်တန်းလူကြတယ်တဝါတွင်းတော့အဲ့ဒါပဲစားရှင်နန္ဒမထေရကလည်းမြတ်စွာဘုရားအတွက်သွေလေးနဲ့မြင်းစားတဲ့ဂျုံတွေကိုယူလာပြီးဒီလောက်မှကျန်းတဲ့ဟာနဲ့မြတ်စွာဘုရားနဲ့ဆင်းသေးဘူးအစာကအမတန်မှကျန်းတယ်အဲ့တော့ရသော်ဗျာဖုံးမိလို့ရအောင်ဆိုပြီးတော့ရှင်အနန္ဒာအဲ့ဒီဂျုံတွေကိုယူလာပြီးတော့ဆုံနဲ့ထောင်းထောင်းပြီးတော့နုညံ့အောင်လုပ်ပြီးတော့မှဖះဟိုကတ်တယ်တဲ့အဲ့တော့ပြော့ပြော့ပြောင်းပြောင်းအရသာရှိအောင်ပြုပြင်ပြီးတော့မှရှင်အနန္ဒာကတ်တာအဲ့ဒါလို့ရသော်ဗျာအပေါ်မှာခရုထဆက်ပြုစုလုံကျွေးအဲ့ဒါလို့ပြုစုလုံကျွေးတာကိုရှင်သာရိပုတ္တရာကတိတ်ကျေးဇူးတင်တယ်ဘာဖြစ်လို့လဲဆိုစင်စားကြည့်လေမိဘတာဝန်ဆိုရင်သားကြီးသမီးကြီးအတောင်ဝင်ရှိတာဟုတ်ရသော်ဗျာရဲ့တပည့်ထဲမှာအကြီးဆုံးတပည့်ဆိုရင်ဒီယာဓုအနေနဲ့ပြောမှဆိုရင်တော့ဟိုဝါအနေနဲ့ပြောရင်တော့ရှင်ကုန်တညာအကြီးဆုံးပေါ့သို့တော့ယာဓုအနေနဲ့ရသော်ဗျာကပေးထားဘယ်သူအကြီးဆုံးလို့ဆိုရှင်သာရိပုတ္တရာအကြီးဆုံးပဲအဲ့တော့အကြီးဆုံးရှင်သာရိပုတ္တရာကမြတ်စွာဘုရားရဲ့တာဝန်တွေသူ့မှာတာဝန်ရှိတယ်လို့ယူဆတယ်။အကြီးဆုံးသားဟာလည်းမိဘရဲ့တာဝန်ကိုငါလုံးဝမယ်လို့ယူဆတယ်လို့ပဲရှင်သာရိပုတ္တရာမထေရကမြတ်စွာဘုရားကိုပြုစုရမယ့်တာဝန်ဟာသူ့ပဲရှိတယ်လို့အဲ့ဒီသူ့တာဝန်ကိုရှင်အနန္ဒာကထမ်းဆောင်ပေးနေလို့တိတ်ကျေစုတင်တယ်လို့သူလိုပြောတာရှင်အနန္ဒာကထမ်းဆောင်ပေးနေတာရသော်ဘုရားရှင်သာရိပုတ္တရာရဲ့ပြုစုမှုကိုမခံနိုင်ပါဘူးလို့တော့ဆိုဘုရားရှိတဲ့ပရိသတ်နဲ့ရှင်သာရိပုတ္တရာရှိတဲ့ပရိသတ်ဟာထတ်တူညီမျှအကျိုးဖြစ်တယ်ပေါ့ရသော်ဘုရားရဲ့တရားဟောခြင်းလုပ်ငန်းကိုစွမ်းစွမ်းတမာဘုရားတော်နီးနီးဆောင်ရွက်နိုင်တဲ့ပုဂ္ဂိုလ်ရှင်သာရိပုတ္တရာပဲရှိတာအဲ့ဒါကြောင့်ဓမ္မတာဝန်ထမ်းဆောင်တဲ့နေရာမှာရှင်သာရိပုတ္တရာထိတ်တန်းကပုဂ္ဂိုလ်ဖြစ်နေတဲ့ကြောင့်ရသော်ဗျာသူ့ကိုပြုစုလုပ်ကြည့်ဖို့ဆိုတော့လက်ခံနော်ဓမ္မတာဝန်တရားဟောဖို့တာဝန်ပဲရှင်သာရိပုတ္တရာကိုပေးထားတယ်အဲ့တော့ရှင်အနန္ဒာလည်းရှင်သာရိပုတ္တရာကိုကျေးဇူးတင်ရှင်သာရိပုတ္တရာလည်းရှင်အနန္ဒာကိုကျေးဇူးတင်ညာဒါကြောင့်မို့ဒီနှစ်ပါးဟာအလွန်ချစ်ခင်တယ်ပါဠိရရရှင်အနန္ဒာထူးထူးဆန်းဆန်းသင်္ကန်းအသိကလေးရတော့ရှင်သာရိပုတ္တရာကိုလှူလေးရှိတယ်ရှင်သာရိပုတ္တရာလည်းထို့တူပဲထူးထူးဆန်းဆန်းလေးရယန္နနာကိုပဲပေးပေါ့သူတို့နှစ်ပါးအလွန်ချစ်ခင်ကြတယ်လို့ဒီလိုဆိုတယ်เนาะအဲ့ဒီဒီတုတ်တံမှာရှင်သာရိပုတ္တရာနဲ့ရှင်အနန္ဒာတို့ဟာစေတော်ကျောင်းမှာအတူတူစုံစည်းပြီးတော့သတင်းသုံးနေကြတဲ့အချိန်ယန္တော်များကသတင်းသုံးတဲ့အခါမှာမနေ့ဆုံးခံထွက်ကြတယ်ဆုံးကံထွက်ပြီးတော့ဆွန်ရလာပြီဆိုလို့ရှိရင်အဲ့ဒီရလာတဲ့ဆုံးကိုတခါတည်းရန်ကြောင်းထိအောင်ပြန်တည်တာမဟုတ်ဘူးဘာလို့လို့ဆိုအလွန်ဝေးတယ်လေအခုလိုမျိုးရဲရွာတဲ့ကြောင်းမဟုတ်ဘူးကုတ်လုံ၄တန်အပြန်900ဝေးတယ်တောရကြောင်းတွေကိုစေရွန်ကြောင်းကြီးကတောက်ထိမျိုးနဲ့ဆိုလို့ရှိရင်ကုတ်လုံ၄တန်ပြန်900ကုတ်လုံ၄ဆိုတာလေးမြို့တင်ထားတဲ့လေးကိုကုတ်လုံးလေးလို့ခေါ်တယ်။လေးကိုင်းကြီးကအဲ့ဒီကလေးကြီးတွေကအကြီးကြီးဆိုတော့လေးမြို့တင်ထားတဲ့လေးကလေးမြို့တင်လိုက်ရင်လေးကိုင်းကလည်းနည်းနည်းကိုေးသွားတာပေါ့ အဲ့ဒါကိုတောင်ကြည့်မယ်ဆိုရင်အတောင်4000ရှိတယ်တာမန်လူတယောက်ရဲ့အတောင်4000ရှိတယ်အဲ့ဒီ4000အတောင်ပေါင်း4000ရှိတဲ့4နဲ့အပြန်900กว่าเวมาต่อยาจองโหลดิโลตําหนักเลยเอ้อละเวยามเลยโซโลเนี่ยยัวเนี่ยမျိုးเนี่ยเอ้อละโวยอ่ะเอ้อละ0อจองนี่อ่ะตาวดิမျိုးเนี่ยตองแม็กก็นี่ตั้นပြီးတော့ถั่วละเนี่ยမျိုးตองမျိုးတကားตองแม็กမျိုးตองแม็กတကားก็นี่ถั่วပြီးတော့ตองแต่เลยช่องน่ะไล่ပြီးတဲ့အခါโอ้0อจองน่ะยောက်တဲ့အခါကျတော့အနောက်ဘက်ကိုချိုးကိုအဲ့ဒီအနောက်ဘက်ကိုချိုးပြီးတော့ကိုယ်လိုက်တဲ့ခွေးလေးမှာစေတုံချောင်းရှိတယ်လို့ပြောတာနော်စေတဥယျာဉ်ကြီးကအဲ့ဒီနာမှာရှိတာဒါကြောင့်မို့ဥပဝဒနာခွေးလေးမှာရှိတယ်လို့တချို့နေရာမှာစာမှာအဲ့လိုရေးထားအဲ့ဒီတော့ရစေတုံချောင်းကြီးထဲမှာတခါတည်းရစေတုံချောင်းကြီးနဲ့ဆက်ပြီးတော့အန္တဝနာဆိုတဲ့သူကန်းတော်ကြီးကရှိသေးတယ်သူကန်းတော်ဆိုတာသမိုင်းကြောင်းအရာသူကန်းတော်လို့ခေါ်တာသူကန်းတော်ဆိုတာတကယ်ကိုမျက်မမြင်တော့ဘူးအခုကဲလို့ခေါ်မယ်ဆိုရင်သူကန်းတော်မခေါ်ရင်မျက်မမြင်တော့ဘူးဘာဖြစ်လို့မျက်မမြင်တော့အန္တဝနာဒီလိုနာမည်တွင်သွားတော့ဆိုတော့ဟိုရှိတော့ကတမိုင်းကြောင်းမှာကသဝဗျာလက်ထက်ကနေတူတယ်ကသဝဗျာလက်ထက်ကအဲ့ဒီမှာတခိုးရမြားလေးအုပ်စုလိုက်ဖွဲ့ပြီးတော့နေတာ900ရှိကသဝမြတ်စွာဘုရားရဲ့စေရီတော်တည်တဲ့အခါမှာရွှေစေရီကြီးတည်တာဖြစ်တော့ကြောင်းရွှေတွေစုဆောင်ရအဲ့ဒီထဲမှာအနာဂံဥပဒကတူကအဲ့ဒီရွှေတွေစုဆောင်တဲ့အလုပ်ကိုလုပ်တယ်သူကလက်ပြီးတော့အလုပ်ခန်းနဲ့ပေါ့လေလူတဲ့ရွှေတွေကိုစုဆောင်တယ်ဖျားတယ်ဖို့အတွက်အုတ်တွေကရွှေအုတ်တွေနဲ့တည်တာပေါ့အဲ့ဒါလို့လူကံပြန်လာတဲ့ဒီအနာဂံဥပဒကကြီးကို8ဒေါ်လာကဖြတ်တဲ့အခါဒီလူတွေကပစ္စည်းရလို့စိတ်နဲ့အဲ့ဒီဥပဒကကိုတတ်ပြကြတယ်ပေါ့အဲ့တော့တတ်လိုက်တဲ့အခါမှာသူတို့မျက်စိကွယ်သွားကြတယ်သူတို့အကုသိုလ်နဲ့သူတို့မျက်စိကွယ်သွားကြလူလျောင်မျက်စိကကွယ်သွားအဲ့တော့မျက်စိကွယ်သွားတာကိုမျက်စိကွယ်နေတဲ့တခိုးရမြတွေနေတဲ့တော်ကြီးဖြစ်လို့အန္တဝနာလို့ခေါ်တာတဲ့သမိုင်းကြောင်းပေါ့ကသဝဗျာရဲ့နောက်ပိုင်းမှာဒီတော်ကြီးကအနာဝနာလို့တွင်လာကောရဘဗျာလက်ထက်ထီအောင်အနာဝနာပဲခေါ်တယ်အဲ့ဒီတော်ကြီးတဲ့မှာရဟန်းတော်တွေကဇေရွန်ကျောင်းကနေထွက်ပြီးတော့သေတ္တပင်ရှင်ဝန်းတွယ်အောက်မှာဆွမ်းစားပြီးလိုက်တာနဲ့တကြိုင်နဲ့နော်မြို့ထဲကိုဆွမ်းခံသွားတယ်ဆွမ်းခံသွားပြီးတဲ့အခါမှာမျိုးအပြင်နာကဇေယတခုသို့မဟုတ်မျိုးတွင်းမှာရှိတဲ့ဇေယရေတို့ဘာလို့လွယ်လွယ်ကူကူရမယ့်နေရာကိုသူဝိထဲပါလာတဲ့ဆုံးလေးကိုဖုံးမိကြတယ်။ကြောင်းထီအောင်မသေးကြဘူး။ဖုံးမိတယ်။အဲ့လိုဖုံးမိပြီးတော့ပြန်လာတဲ့အခါမှာခုနကအပန်းဖြေတဲ့အနေနဲ့နေ့အခါမှာဆိုလို့ရှိရင်တိရပင်ရင်ဝါရွင်အောက်မှာတဘာဒီကိန်းအောင်ပြီးတော့တဘာဒီကိန်းအောင်နေဆိုတာဇံဝင်စားတာတို့တမဘဝင်စားတာတို့တပည့်အောင်မှာကမ္မထာအထုတ်တဲ့အနေနဲ့ပေါ့နော်တဘာနဲ့တဘာအတူတကွာစကားမပြောကြပဲနဲ့ဆွမ်းစားပြီးတဲ့အချိန်မှာတပည့်အောင်မှာထိုင်ပြီးတော့တမဘဝင်စားကြတယ်ဇာနတမဘဝင်စားတယ်ဖလားတမဘဝင်စားတယ်အဲ့ဒီဇံဝင်စားပြီးတော့နေတာတမဘဝင်စားပြီးတော့နေတာကိုပဋိသင်္လာနတဘာဒီကိန်းအောင်နေလို့ကိန်းနေဆိုတဲ့အဓိပ္ပာယ်သုံးလားအဲ့ဒီစကားကနေလာပြီးတော့တန်ဃာတွေကိုလည်းပဲကြောင်းထဲမှာနေရင်ကိန်းနေလို့ဒီလိုသုံးတာအဲ့ဒီကိန်းနေကနေပြီးတော့ချိန်းနေလို့ဖြစ်လာပြီးတော့ချိန်းနေဆိုတာအိတ်တယ်ဆိုတဲ့အဓိပ္ပာယ်ရောက်ပြီးတော့လူတွေကအဲ့ဒါဘုန်းကြီးတွေတွေ့တဲ့အခါမှာအခန်းထဲမှာတဘာတဲ့နေအရှင်ဘုရားချိန်းနေတာလားဗျာဆိုတာအိတ်နေတာဗျာလားလို့ပြီးအမှားတော့တဘာဒီကိန်းအောင်နေဆိုတာကမ္မထာနှလုံးသွင်းပြီးတော့တမာဘဝင်စားနေတဲ့ပဋိသင်္လာနကိုယ်စိတ်ကလေးကိုအာယုန်ဒီပေါ်မှာထွေပြားအောင်လွတ်မထားပဲနဲ့အာယုန်တစ်မျိုးတည်းပေါ်မှာစုစည်းပြီးတော့ကမ္မထာနဲ့နေတာတမာဘနဲ့နေတာဒါဟုဆိုလိုတာနော် ไอ้ ဓမ္မာတိ ကိန်းအောင်နာကိုပဲရှိပြီးတော့ခုခေတ်တော့ကျိန်းတယ်လို့ဒီလိုသုံးပြီးတော့အဲ့တယ်ဆိုတဲ့အသေးပဲနဲ့ပြောနေကြတယ်တကယ်ကတော့ကျိန်းတာဆိုတာအိတ်တာမဟုတ်ဘူးเนาะအဲ့လိုဆိုလို့တယ်အဲ့ဒီရှန်နာနာတို့ရှင်သာရိပုတ္တရာမထေရ်တို့ဟာတောထဲမှာနေ့နဲ့အချိန်ကနေစပြီးနေဆုံးစပြီးတဲ့အချိန်ကနေစပြီးတော့သူတို့သံဃာဘဝင်စားပြီးတော့တောထဲမှာဒီလိုနေကြတယ်တပါးပဲ ညနေကျန်ရောက်ပြီဆိုတဲ့အချိန်ကြလို့ရှင်အဲ့ဒီသမာဘကထလာကြတယ်။ဒါသမာဘဝင်စားတယ်ဆိုအပန်းဖြေနေတာပဲ။အမေနာမချမ်းတာလေအိဋ္ဌာတဲ့ပုတ်ချမ်းတာ။အိဋ္ဌာမှာတခါတည်းလေးစင်မပြေဘူးအိမ်မက်မက်ထားတော့ဘာလို့ပါရမနေဦးလဲနော်။အဲ့လိုသမာဘဝင်စားတာကြတော့တကယ်ကိုအာယုန်တစ်ခုတည်းပေါ်မှာစိတ်လေးကငြိမ်ပြီးတော့လူကလည်းလမ်းဆန်းပြီး တနေ့ကအပန်းနွမ်းနေပြေးပြီးတော့ညနေကျန်ကျတော့သမာဘကထလာပဋိသန္လာနဆိုတဲ့တဘာတိကိန်းအောင်ရပါလေထွက်ခွာလာပြီးတော့ဒီနေ့ဘယ်ပုဂ္ဂိုလ်နဲ့တွေ့မယ်ဘယ်သူကိုသွားပြီးတော့တရားဆွေးနွေးမယ်ဆိုတဲ့အနေထားမျိုးဒီလိုသွားလေးရှိကြတယ်ပေါ့အေးသမာဘကထတဲ့အခါမှာစိတ်ကူးစိတ်တန်းနေရလာတယ်အတွေးပေါ်လာလို့ရှင်လေ ဖရာကိုမေးရမယ်မေးခွန်းမျိုးတွေ့ရင်လည်းဖရာကိုသွားမေးကြတာပဲအဲ့အချိန်မှာအဲ့ဒီနေ့ကရှင်သာရိပုတ္တရာတို့ရှင်အာနန္ဒာတို့ဟာအခုလိုဓမ္မာတိကိန်းအောင်ရတာထွက်ခွာလို့ညနေချမ်းအချိန်ရောက်တဲ့အခါမှာနှစ်ပါးဆုံကြတယ်အဲ့ဒါလို့နှစ်ပါးဆုံတဲ့အချိန်မှာရှင်အာနန္ဒာရှင်သာရိပုတ္တရာကိုမေးတယ်မေးခွန်းလေးတွေမေးတာအဲ့တော့ ဒီလိုရဟန်းတော်တွေကလည်းအချင်းချင်းမိဂုံးတွေမေးတာရရှန်နနာမေးတဲ့မိဂုံးကဘာလို့ဆိုလို့ရှင်အရှင်ဘုရားတဲ့ဘယ်လိုအကြီးချင်းနေနဲ့ပြည့်စုံမှရသော်ဘုရားကအဲ့ဒီအကြီးချင်းနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ကိုတောတဗံလို့သတ်မှတ်ပါကလေးဒီမိဂုံးလေးပဲရရှန်နနာကသူကတောတဗံပဲရှိသေးတာနော် ဘယ်လိုအကြီးချင်းနေနဲ့ပြည့်စုံမှတောတဗံလို့သတ်မှတ်ပါသလဲလို့ဒီမိဂုံးမေးရသဗျာကဒီပုဂ္ဂိုလ်ကတောတဗံမေးတောတဗံတော့ဟောအဝိနိပါဒဓမ္မောဘရောမှာကြာရှုံးတာမရှိဘူးနိယတောတံဘောတိပရာယနောနိယတသူရထားတဲ့အခြေအနေတစ်ခုဒီရောက်ရှိထားတဲ့ရရှိထားတဲ့တရားဓမ္မခိုင်မာတယ်ခိုင်မြဲတယ် ဘယ်တော့မှနောက်ကြောင်းမပြန်ဘူးတံဘောတိပရာယနောအထက်မဲ့ညံလို့ဒေဇာဘောက်ရောက်မဲ့ပုဂ္ဂိုလ်လို့အဲ့ဒါလို့သောတပန်လို့ထုတ်ဖို့ပြောရမယ်အကြီးချင်းတွေကဘာတွေတုံးလို့ရှင်သာရိပုတ္တရာကိုမေးတယ်အဲ့ဒါလို့ရှင်သာရိပုတ္တရာကိုမေးတဲ့အခါကျတော့ရှင်အနန္ဒာကရှင်သာရိပုတ္တရာကိုမေးတဲ့အခါရှင်သာရိပုတ္တရာကဖြေတယ်အရှင်အနန္ဒာနဲ့ အဲ့ဒီတော့ကရဟန်းတော်တွေကတပါးနဲ့တပါးအာဟုသောလို့ခေါ်တယ်။အာဟုသောကိုအင်္ဂလိပ်လိုပြန်တဲ့အခါ friend လို့ပြန်တယ်သူတို့က။တကယ်ချင်းနဲ့မိတ်ဆွေဒီလိုပုံစံမျိုးပေါ့နော်။အာဟုသော။ရဟန်းတော်အချင်းချင်းဟာကြီးသည့်ဖြစ်စေငယ်သည့်ဖြစ်စေရဟန်းတော်အချင်းချင်းခေါ်တဲ့အခါကျအာဟုသော။ပိသဝဂီတွေမြတ်စွာဘုရားနဲ့စတွေ့တော့ကသူတို့က မြတ်စွာဘုရားကိုဒီအတုံးနဲ့တုံးနဲ့အာဟုသောဂေါရမအာဟုသောဆိုတဲ့အခေါ်တနည်းချင်းဂေါရမလို့ခေါ်တာသူတို့အဲ့တော့အာဟုသောဆိုတဲ့အတုံးကိုတုံးလို့မြတ်စွာဘုရားအင်္ဂါကိုအာဟုသောလို့မခေါ်ကြနဲ့ငါတရားဓမ္မကိုသိလာပြီတတိယသာခေါ်တာမဟုတ်တယင်းတနည်းခေါ်တာဒါကနော်အဲ့တော့ရှင်သာရိပုတ္တရာတို့ရှင်အနန္ဒာတို့ထုတ်ခိကရဟန်းတော်တွေဟာတဝါနဲ့တဝါအာဟုသောလို့ပဲခေါ်ကြအပြန်အလှန်အာဟုသော ရသော်ဘုရားပြိဋိဘာဆံဃာကြီးကြတော့ပြန်ပြီးတော့သတ်မှတ်ထားရတယ်။ဝါကြီးတဲ့ကိုယ်တော်ကဝါငယ်တဲ့ပုဂ္ဂိုလ်ကိုအာဟုသောလို့သုံး။ဝါငယ်တဲ့ပုဂ္ဂိုလ်ကဝါကြီးတဲ့ပုဂ္ဂိုလ်ဗန္တိလို့ခေါ်အမယ်ဆိုပြီးတော့ပြင်ဆင်ပြီးသတ်မှတ်ပေးထားခဲ့တယ်အခေါ်အဝါမှာနော်။ဒါဟုတ်ဒီကနေ့အိန္ဒိယတို့တီဟိုတို့မှာဆိုလို့ရှိရင်ဘုန်းကြီးကိုဗန္တိကြီးဗန္တိကြီးနဲ့ခေါ ် ဘာပါကြီးဆိုတော့ဘာလေးပဲလုံးလို့မေးကြည့်တော့ဖေဖေကြီးလို့ခေါ်တာတဲ့အဲ့ဒါလိုလည်းရှိတယ်ဟောဗန္ဒီကြီးလို့ခေါ်တာကမဆိုးပါဘူးเนาะအဲအိန္ဒိယတို့တီဟိုတို့မှသွားရင်ဒီအတန်းတွေကြားနေတယ်ဗန္ဒီကြီးဗန္ဒီကြီးနဲ့ဘုန်းကြီးတွေကိုခေါ်လို့ရှိတယ်တီဟိုကြတော့တစ်ခါတလေစာဓုနဲ့ခေါ်တာရှိသေးတယ်ဘုန်းကြီးကိုစာဓုလို့ခေါ်တယ်စာဓုဆိုတာတာဓုသူတော်ကောင်းလို့ဆိုတဲ့အဓိပ္ပာယ်နဲ့ခေါ်တယ်ဒီဟိုကကလားလေးတွေကဘုန်းကြီးတို့နဲ့တွေ့တဲ့ကဇာတုဇာတုနဲ့ခေါ်တယ်အဲ့လိုခေါ်တာလေးတွေရှိတယ်ဒါပေမဲ့ဒီဟိုစကားကလည်းတသက်ရှိတယ်ဘုန်းကြီးကိုခေါ်တဲ့စကားကဟမ်ဒရူတွေသူတို့ခေါ်တဲ့စကားဟမ်ဒရူတွေကိုရောငယ်လေးကျတော့ပိုတိဟမ်ဒရူတွေပိုတိဆိုအငယ်ပေါ့အကြီးကျတဲ့ကလောကုဟမ်ဒရူတွေအဲ့လိုခေါ်တယ်သူတို့ကဒါသူတို့ဒီဟိုဘာသာစကားပေါ့နော်အဲ့လိုမြတ်စွာဘုရားကအခေါ်အဝေါ်တွေနဲ့ပတ်သက်ပြီးတော့ပြန်လည်သတ်မှတ်ပေးထားတယ်။ဘုရားမသတ်မှတ်ခင်တော့အပြန်လန်အာဟုသောလိုပဲခေါ်ကြတယ်။အဲ့တော့ရှင်အနန္ဒာကမေးတယ်။ရှင်အနန္ဒာကမေးတဲ့ရှင်သာရိပုတ္တရာကမေးတယ်။မေးတဲ့အခါကျတော့ရှင်အနန္ဒာကဖြေတယ်။တုတ်နှစ်တုတ်ရှိတုတ်တုတ်ကရှင်သာရိပုတ္တရာကမေးပြီးတော့ရှင်အနန္ဒာကဖြေရတယ်။ဒီတော့ကျတော့ရှင်အနန္ဒာကရှင်သာရိပုတ္တရာကိုမေးတယ်။အရှင်ဘုရားတဲ့ဘယ်တရားတွေနဲ့ပြည့်စုံလို့ပြည့်စုံမှမြတ်စွာဘုရားကတောတပံလို့ကြေညာပါတယ်လေ။ဆိုတော့ရှင်သာရိပုတ္တရာကဖြေတယ်။ဒီတရား၄မျိုးဒီအရည်သွေး၄မျိုးရှိမှတောတပံလို့ကြေညာတယ်တဲ့။အဲ့ဒီအရည်ချင်း၄မျိုးဆိုတာဘာလို့ဆိုရင်ဗုဒ္ဓေအဝိစ္စပတ္တနာမြတ်စွာဘုရားရဲ့ဂုံကိုအတိဉဏ်နဲ့ဉာဏ်သက်ဝင်ပြီးတော့ကြီးညိုတဲ့တရားတရားရှိတဲ့ပုဂ္ဂိုလ်။ပညာမဲ့တရားနဲ့ကြီးညိုတာမဟုတ်ဘူး။တကယ့်ကိုနှစ်နှစ်ကာကအတိဉဏ်နဲ့ဘုရားရဲ့ဂုံကိုသိပြီးတော့ကြီးညိုတဲ့ပုဂ္ဂိုလ်။ဟော။အဲ့ဒါလို့အတိဉဏ်ပါတဲ့တရားနဲ့ကြီးညိုတဲ့ပုဂ္ဂိုလ်ဓမ္မေအဝိစ္စပတ္တရာတရားကိုအတိဉဏ်နဲ့သိပြီးနှစ်နှစ်ကာကကြီးညိုတဲ့ပုဂ္ဂိုလ်တန်ကြီးအဝိစ္စပတ္တာရတန်ဃာကိုနိနိကာကနဲ့အတိညာနဲ့သိပြီးတော့ချီညိုတယ်အရိယကန္တအရိယာတွေမြတ်လို့အပ်တဲ့၅ပါးသီလမကျိုးမပေါက်မပြောင်းမကြာတမာရီစွမ်းအားတွေကိုတိုးတက်နိုင်လောက်အောင်တိုးတက်ဖြစ်ပေါ်စေနိုင်လောက်အောင်စွမ်းရည်ထက်တဲ့သီလမြတ်လို့မှုနဲ့ပြည့်စုံတယ်ဟောဒီအင်္ဂါ၄ချက်နဲ့ဒီအရည်ချင်း၄ချက်နဲ့ပြည့်စုံပြီဆိုရင်မြတ်စွာဘုရားကသောတပန်လို့ဒီလိုကြီးညာပါတယ်လို့ဖြေတယ်။ဟောဒါသောတပန်အကြောင်းကိုဒီလိုမေးကြဖြေကြ။နောက်သုတ်တန်တစ်ခုကြတဲ့အခါကျတော့ရှင်သာရိပုတ္တရာကမေးတယ်။အဲ့ဒီအခါကျတော့ရှင်အနန္ဒာကဖြေရတယ်။ဒီမေးခွန်းမျိုးပဲမေးတယ်။နောက်သုတ်ကဘာရှင်အနန္ဒာတဲ့ဘယ်တရားတွေကိုဖယ်ရှားပြီးဘယ်တရားတွေနဲ့ပြည့်စုံမှရသော်များကတောတပံလို့သတ်မှတ်တယ်လေ၊ကျင်ညာတယ်လေ၊မေဖို့မေး။အဲ့လိုမေးတော့ရှင်အနန္ဒာဖြေတယ်။အရှင်ဘုရားတဲ့ဟောဒီတရား၄မျိုးကိုဖယ်ရှားပြီးဟောဒီအရည်သွေး၄ချက်နဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ကလည်းတောတပံလို့ကျင်ညာပါတယ်တဲ့။ဒါဖြင့်ဖယ်ရှားခံရတဲ့တရား၄မျိုးကဘာလဲလို့ဆိုရင်မြတ်စွာဘုရားအပေါ်မှာမကြည်ညိုခြင်းတရားအပေါ်မှာမကြည်ညိုခြင်း၊တန်ခါအပေါ်မှာမကြည်ညိုခြင်းနဲ့မကြည်ညိုမှုဆိုတဲ့အကုသိုလ်ပေါ့နော်။အဲဒီအကုသိုလ်၃မျိုးဖြင့်ငါးပါးသီလကိုချိုးဖောက်ခြင်းလို့ဆိုတဲ့ဒုတိယလေ။သီလပြတ်တဲ့သီလကိုမထိန်းသိမ်းနိုင်တဲ့အကုသိုလ်။အဲဒီ၄မျိုးကိုဖယ်ရှားပြစ်ပြီးတဲ့အခါကျတော့ဖယားပေါ်မှာနှိမ့်နှိမ့်ကာကာယုံကြည်ခြင်း၊တရားပေါ်နှိမ့်နှိမ့်ကာကာယုံကြည်ခြင်းတန်ခါကိုနစ်နစ်ကာကာယုံကြည်ခြင်းငါးပါးသီလမကျိုးမပေါက်မပြောင်းမကြားရအောင်ထိမ့်သိမ့်ဆောက်ရှောက်ခြင်းတမာရီစွာအားဖြစ်ပေါ်စေလောက်ကောင်းမွန်တဲ့ငါးပါးသီလနဲ့ပြည့်စုံခြင်းလို့ဒီ၄ချက်နဲ့ပြည့်စုံတယ်လို့ရှိရင်ရသော်ပြားကသောတပန်လို့ကျင်ညာပါလေလို့ဟောဒီလိုဖြေလိုက်အဲ့ဒါနှစ်ပါးကိယောညာကနေထလာတဲ့အခါကျတော့တပါးနဲ့တပါးဒီလိုမေးခွန်းတွေမေးပြီးတော့ဖြေကြဆိုကြအဲ့ဒါတော့တုတ်တန်နှစ်ခုရှိဒါ အဲ့မတူညီတာလေရှင်သာရိပုတ္တရာမေးတဲ့ဟာကမိန်းကောင်တစ်ခုပေါ်လာတယ်ပေါ့ဘယ်တရားမျိုးကိုဖယ်ရှားပြီးဘယ်တရားနဲ့ပြည့်စုံမှဆိုပြီးတော့အဲ့လိုဖယ်ရာရောပြည့်စုံတာရောနှစ်ခုမေးတယ်ရှင်အနန္ဒာမေးတော့ကတော့ဖယ်ရှားတာမပါဘူးပြည့်စုံတာတစ်ခုပဲမေးတယ်ပေါ့ဒီနောက်တစ်ခါရသော်ဘုရားနဲ့ရှင်သာရိပုတ္တရာတုတ်တန်တစ်ခုမှာဆုံးတွေ့ကြတာဝတိပြည်စေတော်မှာပဲပေါ့ရသော်ဘုရားကလည်းမိဘနဲ့ထုတ်တာပဲအဲ့ဒါဆိုတော့အမေနွားချောင်းသားလို့အမေကျွေးချောင်းသားလို့ပြောလို့မရဘူးเนาะဘုရားကိုယ်တိုင်ကလည်းဓမ္မနဲ့ပတ်သက်တဲ့မိဘတွေကိုမေးတာမသိလို့မေးတာမဟုတ်ဘူးရှင်းပြမယ်ရှင်သာရိပုတ္တရာပုဂ္ဂိုလ်လို့မေးတယ်ဆိုကြတယ်ကရသော်ဘုရားတခြားပုဂ္ဂိုလ်တွေနားလည်အောင်ရှင်းပြခြင်းလို့မေးတာမျိုးလည်းဖြစ်နိုင်တယ်ပေါ့မှန်ပါဘုရားဘာဖြစ်လို့လဲဆိုမေးကောင်ကခက်ခဲတဲ့မေးကောင်မဟုတ်ဘူးရှင်သာရိပုတ္တရာကိုမေးတယ်မေးကောင်ကအေးရှင်သာရိပုတ္တရာကိုမေးတဲ့မေးကောင်ကအလွန်ခက်ခဲတဲ့မေးကောင်ကိုတစ်ခါတော့မေးခဲ့ဘူးတယ်ရှင်သာရိပုတ္တရာရုပ်ရည်မဖြေနိုင်ဘူးရသော်ဘုရားကနီလန်းပြမှာဖြေလို့ရဘုရားရဲ့မေးကောင်ကမေကောင်းဆိုတာသူ့ဉာဏ်နဲ့သူမေးတာဒီမေကောင်းကဖះနေမှာဖြေဆုံနိုင်တဲ့မေကောင်းဆိုရင်ဖះမှာဖြေလို့ရတယ်တဲ့ဘုဂုံဖြေနိုင်ဘူးအဲ့ဒါလို့ဖះမှာဖြေဆုံနိုင်တဲ့မေကောင်းမျိုးကိုရှင်သာရိပုတ္တရာကိုမေးတယ်မေးတဲ့အခါကျတော့ရှင်သာရိပုတ္တရာဖြေဆုံရမယ့် point ပေါ့လေခုခေတ်လို့ပြောရင်နော်ဖြေဆုံရမယ့်ဘယ် point ကနေဘယ်ရှုထောင့်ကဖြေရမယ်ဆိုတဲ့ပုံမှာသူစဉ်းစားပြီးတော့တွေ့ဝေးရုပ်ရည်မဖြေနိုင်ဘူးတုံဆိုင်နေအဲ့ဒီချိန်မှာမြတ်စွာဘုရားဘယ်ရှုတော့ငါဖြေလိုက်ပေါ့ကွာဆိုတဲ့အခါကျသူချက်ချင်းဖြေနိုင်တယ်ဒါဘုရားတွေပဲဖြေနိုင်တဲ့မိခုံးမျိုးကိုရှင်သာရိပုတ္တရာအနီးလေးပြလိုက်တာနဲ့ဖြေနိုင်တယ်လို့ဒီလိုပြောတာနော်ညမျက်နှာအလွန်ကြီးတယ်ဟောဒီမှာလည်းပဲမြတ်စွာဘုရားရှင်သာရိပုတ္တရာကိုမေးတယ်မေးကွာသာရိပုတ္တရာတဲ့တောတပံဖြစ်ဖို့ရာအကြောင်းတရားဘယ်မျိုးရှိသလဲ။အရှင်သာရိပုတ္တရာကတောတပံလည်းဖြစ်ပြီးပြီ။နောက်ယဟန္တာတော်ဖြစ်နေတဲ့အနေထားပေါ့နော်။သူကိုယ်တိုင်လည်းတောတပံဖြစ်ခုတာပဲ။နောက်ဆုံးမှာသူကယဟန္တာဖြစ်နေတဲ့ပုဂ္ဂိုလ်။အဲ့တော့မြတ်စွာဘုရားဒီမေးခွန်းကိုမေးတာဟာအခြားပုဂ္ဂိုလ်တွေကိုရှင်းပြလို့ရေးမေးတာလည်းဖြစ်နိုင်တယ်ပေါ့။အဲ့တော့ဥစ္စာမေးတာကရှင်သာမြတ်စွာဘုရားကမေးတာဖြေရတာရှင်သာရိပုတ္တရာဖြေရတာအဲ့တော့မြတ်စွာဘုရားမေးလိုက်တယ်သောတပတ္တိယင်ကသောတပန်ဖြစ်ခြင်းရဲ့အင်္ဂါယဘယ်နှမျိုးရှိသို့သောတပန်ဖြစ်ဖို့အကြောင်းတရားဘယ်နှမျိုးရှိသလဲလို့ရှင်သာရိပုတ္တရာမေးတော့အရှင်ဘုရား၄မျိုးရှိပါတယ်တဲ့သောတပန်ဖြစ်ဖို့ရာအတွက်နမတိကပါတော့ဆိုရင်တပ္ပုရိတတန်တေဝသူတော်ကောင်းတရားကိုသူတော်ကောင်းကိုမိဝဲစိကတ်ခြင်းသည်သောတပန်ဖြစ်ခြင်းအကြောင်းတစ်ခုပါတဲ့သူတော်ကောင်းကိုမိဘဆီကတ်ရမယ်သူတော်ကောင်းနဲ့မိဘဆီကတ်တယ်ဆိုတာသူတော်ကောင်းစီကတစ်စုံတစ်ခုရဖို့ရတဲ့ချင်းကတ်တာเนาะသူတော်ကောင်းစီချင်းကတ်တာချင်းကတ်လိုက်တဲ့အခါကျတော့ဒုတိယကပါလို့ဆိုရင်တတ္ထမတဝနာသူတော်ကောင်းကခေါ်ပြောတဲ့သူတော်ကောင်းတရားကိုကြားနာခြင်းဟာဒုတိယအကြောင်းတရားတစ်ခုပါနောက်တစ်ခုကမိမိကိုယ်တိုင်ကယောနိသောမနတိကာရမမကံကနှလုံးသွင်းတတ်မှုယောနိသောမနတိကာရသည်တတိယအကြောင်းတစ်ခုပါဓမ္မနုဓမ္မပฏิပတ်တိဓမ္မဆိုတာလောကုတ္တရာတရားမေတ္တရာဖူတရားနိဗ္ဗာန်တရားဓမ္မအဲ့ဒီဓမ္မနဲ့လျော်တဲ့တရားကိုအနုဓမ္မလို့ခေါ်တယ်ဓမ္မနုဓမ္မနော်ဓမ္မကိုနိဗ္ဗာန်ရောက်မဲ့ဖို့နိဗ္ဗာန်နဲ့သင်လျော်တဲ့အနုဓမ္မဆိုတဲ့ကျင့်စဉ်ကိုကျင့်တာဓမ္မနုဓမ္မပฏิပတ်တိလို့ခေါ်တယ်။အဲ့ဒါဘာပြောတာတော့ဆိုသီလချင်းစဉ်၊သမာဓိချင်းစဉ်၊ပညာချင်းစဉ်ပေါ့။သီလ၊သမာဓိ၊ပညာတွေဟာဘက်ဘုနိဗ္ဗာန်ကိုရောက်ဝေရအတွက်သင်လျော်တဲ့တရားဓမ္မတွေပဲ။အဲ့ဒါတွေဟာအနုဓမ္မတွေပဲ။အဲ့ဒီအနုဓမ္မကိုကျင့်ခြင်းဟာလည်းအင်္ဂါတရားဖြစ်ပါလေ။ဩသောတပန်ဖြစ်ဖို့ရာအတွက်အင်္ဂါကဘာလဲဆိုတာကိုမြတ်စွာဘုရားကမေးတော့ရှင်သာရိပုတ္တရာတစ်ခုစီတစ်ခုစီဖြစ်တယ်သူတော်ကောင်းနဲ့ပေါင်းသိရပါမယ်။သူတော်ကောင်းတရားကိုနားရပါမယ်။မိမိကိုယ်တိုင်ကယောနိသောမနတိကာရမှန်မှန်ကန်ကန်နှလုံးသွင်းနိုင်ရပါမယ်။ဓမ္မနုဓမ္မပฏิပတ်တိသိလျော်တဲ့အကျင့်ကိုကျင့်ရပါမယ်။ ဒီလေးချက်နဲ့ပြည့်စုံရင်တော့တတ္တမဖြစ်ပါလေအဲ့ဒီလေးချက်ထဲမှာအပြင်အကြောင်းကနှစ်ချက်အတွင်းအကြောင်းကနှစ်ချက်လို့ဒီလိုပြောအောင်အတွင်းအကြောင်းနဲ့အပြင်အကြောင်းသူတော်ကောင်းကိုချင့်ကပ်ခြင်းသူတော်ကောင်းတရားကိုနာယူခြင်းဆိုတာအပြင်ဘက်ကကြောင်းပြရတယ် ယောနိတော်မနတိကာရနဲ့ဓမ္မနုဓမ္မပရိပတ်တိဆိုတာအတွင်းအကြောင်းတရားဟောအတွင်းနဲ့အပြင်နှစ်ခုပေါင်းစပ်လိုက်တဲ့အခါကျတော့သောတပတိမေသောတပတိဖို့ဆိုတဲ့သောတပန်အဆင့်ကိုရောက်တယ်ပေါ့အေသူရောကောင်းနဲ့တော့ပေါင်းတယ်သူရောကောင်းတရားလည်းနာတယ်ယောနိတော်မနတိကာရမရှိဘူးကျင့်လည်းမကျင့်ဘူးဒီတိုင်းနေတယ်ဆိုရင်တော့သောတပန်ဖြစ်နိုင်ပေါ့နော်ဒီနှစ်ခုပေါင်းမှဖြစ်တယ်ဒါထုံးတယ်လေ ສາວຍີດີໃດໂຊເວບໍ່ຕິນຖ້າແມ່ເລັດແນ່ສາວຍູ້ນະບໍ່ຖືກຮູ້ສະນັ້ນອັນຕັນຖ້ວບມາບໍ່ຖືກຮູ້ດິອໍຕະຄຸນະຕະຄຸຕີຄັດໄລແດ່ຄໍາອັນຕັນຖ້ວອັນນັ້ນເລີຍໂຕດະບາຜິດຜູ້ອຍາອັດວິນອຈານນະຄຸອຽນອຈານນະຄຸອະໂຊຈາອະໂຊຍິນຍີປ້ອງສັດໄລໄປສະໂລຊິຍໂຕດະບາຜິດວ່າໄດ້ບໍ່ເອີ້ລະລຸເມີດໍຊິນາຍິບຸດຣາຜິດແດ່ ဖြေတဲ့အခါကျတော့မြတ်စွာဘုရားတာရုတာရုတာရုပုတ္တရာအေးကောင်းလိုက်တာမင်းဖြေမှတ်တယ်ပေါ့တာရုခေါ်နေကြကောင်းတယ်မင်းဖြေတာဟုတ်တယ်သောတပန်ဖြစ်ဖို့ရတဲ့ဒီအင်္ဂါ၄ချက်ဟာရေးကြီးတယ်လို့ပြောပြီးတော့ဆက်ပြီးတော့မြတ်စွာဘုရားမေကုန်းမေးတယ်မေကုန်းမေးတယ်ဒါဖြင့်သောတပန်လားဆိုတဲ့စကားလုံးထဲမှာသောတဆိုတာဘာခေါ်တာ ဘာကိုတောတာလို့ခေါ်တာတုံးဆိုရှင်သာရိပုတ္တရာဖြေတယ်တောတာဆိုတဲ့စကားလုံးကကြည့်နော်နာတောတာဆင်တော်မူကြပါလားဆိုရင်နာကိုပြောတာအဲ့တောတာတခါတရံကျတော့ရေစီးကြောင်းကိုလည်းနတိတောတော်ဝိယမြေရေစီးကဲလို့ဆိုတာကျတော့ရေစီးကြောင်းကိုလည်းတောတာလို့ခေါ်တယ်ပေါ့သူကနာကိုလည်းတောတာခေါ်တယ်ရေစီးကြောင်းကိုလည်းတောတာလို့ခေါ်တယ်ပေါ့ဒါထင်ရှားတာနှစ်ခု နောက်တဏ္ဍသောတာဘာလို့ရှိသေးတယ်ပေါ့ကဲထားတော့အဲ့ဒီမှာရှင်သာရိပုတ္တရာကအရှင်ဘုရားတဲ့သောတာဆိုတာတခြားမဟုတ်ပါဘူးတဲ့မဂ္ဂင်ရှင်ပါဘုရားပြောတာပါဒါဖြစ်လို့ဆိုတော့မဂ္ဂင်ရှင်ပါဟာနိဗ္ဗာန်ကိုစီးဝင်သွားဖို့ရည်စည်းကြောင်းကြီးပဲလူတိုင်းလူတိုင်းကမဂ္ဂင်ဆိုတဲ့ရည်စည်းကြောင်းကြီးပေါ်ရံကြောင်းကြီးပေါ်ရောက်မှနိဗ္ဗာန်ဆိုတာရောက်နိုင်တာ အဲ့ဒီအိဗေနဲ့သောတာပန္နသောတာဆိုတာတခြားမဟုတ်ဘူးလေမဂ္ဂင်ရှင်ပါပါတဲ့။တမ္မာဒိဋ္ဌိတမ္မာသင်္ကပ္ပတမ္မာဝါစာတမ္မာကမ္မန္တတမ္မာအာဟိဝတမ္မာဝါယမတမ္မာသတိတမ္မာဓမ္မဒီလို့ဆိုနေမဂ္ဂင်ရှင်ပေါ်မစ္စည်းမပฏิပဒအကျင့်တရားဒီရှင်းမျိုးကိုပဲသောတာလို့ခေါ်ပါတယ်ဆိုတော့မြတ်စွာဘုရားပါဠိတာဓမ္မဓမ္မဒီလို့ဆိုနေမဂ္ဂင်ရှင်ပါကိုပြောတာတဲ့ဒီနေရာမှာနော်။
အဲ့ဒီမဂ္ဂင်ရှင်ပါအကျင့်တရားကျင့်မှဒီရည်စည်းကြောင်းပေါ်မှာရောက်မှာပေါ့အေးရသော်ပြဆက်မိတယ်ကဲကောင်းပြီတဲ့ဒါဆိုလို့ရှိရင်သောတာပန္နကြတော့ဘာကြောင့်သောတာပန္နလို့ခေါ်တာလဲအရှင်ဘုရားတဲ့အဲ့ဒီရည်စည်းကြောင်းပေါ်ကိုရောက်ပြီးတော့ဒီမဂ္ဂင်ရှင်ပါအကျင့်တရားကိုပြည့်ပြည့်ဝအကျင့်ပြီးတော့ပြည့်စုံသွားတဲ့ပုဂ္ဂိုလ်အဲ့ဒီလမ်းကြောင်းပေါ်ရောက်သွားတဲ့ပုဂ္
တော့တာဆိုတဲ့မဂ္ဂင်၈ပါးအကျင့်တရားကိုကျင့်သွားတဲ့အကျင့်ပြီးတဲ့ပုဂ္ဂိုလ်ကိုတောတာပန္နလို့ခေါ်ပါတယ်။ဩစကလုံးလေးရဲ့အဓိပ္ပာယ်ကိုမြတ်စွာဘုရားမေးရှင်းတိုင်းပို့တာရှင်းပြ။တောတာပန္နဆိုတာတောတာအပန္နတောတာဆိုတာမဂ္ဂင်၈ပါးဆိုတဲ့ရည်စည်းကြောင်းအပန္နဆိုတာရောက်တာမဂ္ဂင်၈ပါးဆိုတဲ့ရည်စည်းကြောင်းနဲ့ကိုရောက်သွားပြီလို့ဒီလိုပြောတာနော်။ အဲ့တော့ရေစီးကြောင်းနဲ့ရောက်သွားလို့ရှိရင်ရေကပဲစီးသွားတာတော့ဆိုသမုဒ္ဒရာနဲ့စီးသွားတာအဲ့ဒါလို့သမုဒ္ဒရာနဲ့စီးသွားတဲ့ရေစီးကြောင်းနဲ့ရောက်လို့ရှိရင်အဲ့ဒီဟာနဲ့သမုဒ္ဒရာလေးပဲရောက်သွားမှာပေါ့အထုတူပဲတင်စားလိုက်တယ်ဒီရေစီးကြောင်းကြီးကပဲသွားတာတော့ဆိုနိဗ္ဗာန်သွားတာအဲ့ဒီနိဗ္ဗာန်သွားတဲ့ရေစီးကြောင်းကြီးကိုရောက်သွားရင်နိဗ္ဗာန်ရောက်သွားပြီပေါ့အဲ့ဒါက three winner winner ဆိုတဲ့အဓိပ္ပာယ်ကတော့အောင်မြင်သူဆိုတဲ့အဓိပ္ပာယ်ယူတယ်သို့တော့ပါဠိစကားလုံးကအောင်မြင်သူဆိုတဲ့အဓိပ္ပာယ်ပါတာမဟုတ်ဘူးအဲ့တော့ street enter လို့ပြန်လို့ရှိရင် street ဆိုတဲ့ရေစီးကြောင်းပေါ်မှာရောက်ရှိသွားတယ် street enter လို့ပြန်ရင်သူ့ပါဠိအဓိပ္ပာယ်အတိုင်းဖြစ်တယ်ပေါ့နော်အဲ့ဒီထဲမှာဝင်ရောက်သွားသူလို့ဒီလိုအဓိပ္ပာယ်ရတယ်ပေါ့ဘဂဝါရှင်ပါအကျင့်တရားဆိုတဲ့ရေစီးကြောင်းနဲ့ဝင်ရောက်သွားသူလို့ဟောဒီအဓိပ္ပာယ်နဲ့ဒီလိုပြန်ဆိုရတယ်ပေါ့အဲ့တော့သောတာပန်နဲ့လူတွေခေါ်နေကြတယ်ဘာသောတာပန်လဲဆိုသောတာဆိုတာဘဂဝါရှင်ပါဆိုတဲ့ရေစီးကြောင်းကိုအာပန္နဆိုတာဝင်ရောက်သွားသူလို့ဒီလိုပြောတာအဲ့ဒီစကားကိုကြည့်မယ်ဆိုရင်ခေါင်းကြီးတို့တွေကကံစားပဲရှိသေးတယ်ရည်စည်းကြောင်းနဲ့မရောက်သေးဘူးလို့ဒီလိုပြောမှာပေါ့သတ္တဗံမဖြစ်သေးတဲ့ကုံးပေါ်မှာပဲရှိသေးတယ်နော်ရည်စည်းကြောင်းနဲ့ကိုမရောက်နိုင်သေးဘူးရည်စည်းကြောင်းနဲ့ရောက်မှနိဗ္ဗာန်ဆိုတာစိတ်ချရမှာတန်တဲ့ပုဂ္ဂိုလ်တွေကနိဗ္ဗာန်ကိုရောက်ဖို့မရှိသေးဘူးတဲ့နော်အေးမြတ်စွာဘုရားသခင်ကိုရောမြတ်ကအဲ့ဒီမေကုံးမေးတော့ရှင်သာရိပုတ္တရာမထေရ်ကအရှင်ဘုရားတဲ့ဘယ်အမျိုးຫນွေဘယ်လိုနာမည်ရှိတဲ့ပုဂ္ဂိုလ်ပဲဖြစ်ဖြစ်သောတာဆိုတဲ့မဂ္ဂင်ရှင်မရေစီးကြောင်းနဲ့ရောက်သွားတဲ့ပုဂ္ဂိုလ်သောတာပန္နလို့ခေါ်ပါလေဆိုတော့ဘုရားကဟုတ်တယ်တာဓုတာရိပုတ္တရမင်းဖြေတာမှားလိုက်တာလို့ဆိုပြီးတော့တာဓုခေါ်တယ်အဲ့ဒီတုတ်တန်လေးကတခုဟောမြတ်စွာဘုရားကမေးပြီးတော့ရှင်သာရိပုတ္တရကဖြေတယ်တုတ်တန်တစ်ခုမှာရှင်အနန္ဒာကမေးပြီးရှင်သာရိပုတ္တရဖြေတယ်ရှင်သာရိပုတ္တရရဲ့မေးခွန်းကိုရှင်အနန္ဒာကဖြေတယ်အလုံးဟာသောတာပန်နဲ့ပတ်သက်တဲ့အမေးဖြေလေးကြီးပဲပေါ့။အဲတော့သောတာတစ်ခုမှဆိုလို့ရှိရင်ဒါမျိုးသောတာပန်ရဲ့အင်္ဂါရက်တွေကဘာလုံးလို့ဆိုမေးပြန်။သောတာပန်ဖြစ်သွားလို့ရှိရင်ဘယ်လိုအခြေအနေတွေနဲ့ပြည့်စုံတော့လို့မေးတဲ့အခါကျတော့ရှင်ဘုရားနဲ့သောတာပန်ဖြစ်သွားပြီဆိုလို့ရှိရင်တဲ့ဗုဒ္ဓအဝိစ္စပတ္တာတရားပေါ်မှာနှစ်နှစ်ကာကယုံကြည်တဲ့ဓမ္မေအဝိစ္စပတ္တာတရားပေါ်မှာနှစ်နှစ်ကာကယုံကြည်တဲ့တန်ခွေအဝိစ္စပတ္တာတန်ခါပေါ်မှာနှစ်နှစ်ကာကယုံကြည်တယ်အတိညာဏ်တက်ဝင်ပြီးတော့ယုံကြည်တာအပေါ်ယံယုံကြည်တာမျိုးမဟုတ်တော့ဘူးအရိယကန္တသီလအရိယတွေကမျက်မျက်နှုံနှုံထိမ့်သိမ့်ဆောက်ချုပ်တဲ့ငါးပါးသီလအသက်တဲ့မျက်နှိုးပြီးတော့ထိမ့်သိမ့်ဆောက်ချုပ်တယ်အဲ့ဒီအင်္ဂါ၄ချက်နဲ့ပြည့်စုံလို့ရှိရင်တော့တကယ်သောတာပန်ပုဂ္ဂိုလ်ဟာအဲ့ဒီလေးချက်နဲ့ပြည့်စုံပါတယ်လို့မြတ်စွာဘုရားကသာဓုခေါ်တော်မူတယ်။ဟောသောတာပန်နဲ့ပတ်သက်တဲ့မေခွန်းတွေဟာဒီသုတ္တန်လေးကိုဖတ်ရှုကြည့်လိုက်မယ်ဆိုရင်အဘဒံမရှင်းလင်းသွားပြီပေါ့။အေးဒီသုတ္တန်ကိုကြည့်မယ်ဆိုလို့ရှိရင်တခါတော့ကပမာပြေမှာနော်ပမာပြေမှာနာမည်ကိုတော့ထုတ်ဖော်ပြီးတော့မပြောတော့ပါဘူး။ပမာပြေမှာဒီတရားတရားရှိုံလေးနဲ့သောတာပန်ဖြစ်တယ်ဆိုပြီးတော့လာနော်တမာဒိဋ္ဌိတို့ဘာလို့ဒါတွေမလို့ဘူးဒါတွေမပါပဲနဲ့တရားတရားရှိတာလေးနဲ့ပဲသောတာပန်ဖြစ်နိုင်တယ်သူတရားလာနိုင်နိုင်ဝဲအတွင်သောတာပန်ဖြစ်စေရမယ်လို့ဆိုတာဒီအရင်တော့ပေါ်ခဲ့ဘူးတယ်နော်အခုလည်းပေါ်ခြင်းပေါ်နေမှာပေါ့အဲသောတာပန်ဖြစ်ခြင်းတဲ့လူတွေကလည်းလက်မှတ်ရခြင်းတဲ့လူတွေကအတော်များတာဟုတ်အဲ့ဒီလိုဖြစ်ရမယ်ဆိုနဲလားဆိုပြီးတော့သွားကြတာပေါ့နော်အေးအဲ့ဒီသောတာပန်မျိုးကတော့နိဗ္ဗာန်ရောက်တယ်ဆိုလို့ရှိရင်ဘဂုဏနိဗ္ဗာန်နဲ့ဟိန္ဒရနာနိဗ္ဗာန်မရောက်ဘူးဖျားဟောတဲ့နိဗ္ဗာန်တော့ရောက်မှာမဟုတ်ဘူးနော်နိဗ္ဗာန်ကလည်းအမျိုးမျိုးရှိတာအဲ့တော့ကြောင့်မို့လို့ဒီစာပေချမ်းကန်နဲ့ဆန့်ကျင်ပြီးတော့ဟောတာပြောတာတွေကတော့ဒါမမှန်ဘူးပေါ့နော်ကြည့်သောတာပန်နာဆိုကြဲကွာကြည့်မဂ္ဂင်၈ပါးအကျင့်တရားကိုမကျင့်မဲနဲ့သောတာပန်မဖြစ်ဘူးဆိုတဲ့အဓိပ္ပာယ်ပြောထားတာပဲသောတာပန်နာဆိုတဲ့စကားလုံးထဲမှာသောတာဆိုတာကမဂ္ဂင်၈ပါးပဲမဂ္ဂင်၈ပါးထဲမှာတရားဆိုတာပါမမပါပဲအဓိကပညာပဲသီလသမာဓိပညာဒီ၃မျိုးပဲအဲ့ဒီမဲ့တမဝါစာတမကမ္မန္တတမအာဇီဝတို့ကသီလတမာရီတမသင်္ကပ္ပတို့ကပညာတမဝါယမတမသတိတမသမာဓိတို့ကတမာဓိကြည့်လိုက်မယ်ဆိုရင်သီလတမာဓိပညာအဲ့ဒီသိက္ခာသုံးပါအကျင့်တရားဒါမပါပဲနဲ့ယုံကြည်ချက်ကလေးတတ်တဲ့သောတာပန်ဖြစ်တယ်လို့ပြောလို့ရှိရင်ဒီသုတ္တန်နေနဲ့ဆန့်ကျင်နေတယ်လို့ထောက်ပြရမှာပဲဘုရားဟောတဲ့တရားထဲမှာယုံကြည်ချက်တတ်တဲ့သောတာပန်ဖြစ်ဘူးเนาะ ဒီလမ်းကြောင်းကိုယုံကြည်ချက်ကိုအခြေခံပြီးတော့ဒီလမ်းကြောင်းပေါ်ရောက်ရင်တော့ဖြစ်တယ်ဒီလမ်းကြောင်းပေါ်မတက်နိုင်မဲနဲ့တော့သောတာပန်မခေါ်နိုင်ဘူးပေါ့ဒီလိုဆိုလိုတာပေါ့ယုံကြည်ချက်ဆိုတာတွန်းအားပေးတာပို့ဆောင်ပေးတာပဲရှိပေါ့ဒီသောတာပန်ဖြစ်လို့ရှိရင်ယုံကြည်ချက်အားကောင်းတာမှန်တယ်သောတာပန်မှာဒီတတ္တိန္ဒရီဝိရိယန္ဒရီတတ္တိန္ဒရီသမထိန္ဒရီပဉ္စိန္ဒရီသို့မဟုတ်တတ္တဘူဝိရိယဘူတတိဘူသမထိဘူပညာဘူဗလ၅မျိုးထဲမှာသောတာပန်မှာအခိုင်အမာဆုံးကမှာအရုံးဆိုရင်တတ္တဘူပဲတူပါတရားတရားခိုင်မာသွားတယ်တရားတရားစွမ်းအားတွေပိုထက်သွားတယ်သောတာပန်ဖြစ်သွားပြီဆိုရင်တရားစွမ်းအားတွေကရှေ့ကနေပိုထက်သွားတယ်ဘာကြောင့်တပြောရတော့ဆိုလို့ရှိရင်တခါတော့ကမြတ်စွာဘုရားမန္တတိုင်းကိုကြွာဖះကြွာလာပြီဆိုလို့ရှိရင်ဖះနဲ့တန်ခါးတွေကြွာလာပြီဆိုရင်ကျိုးစုပ်ဝေးအစီအစဉ်တွေလုပ်ကြအဲ့ဒီခေတ်ကမြတ်စွာဘုရားကြီးညိုတဲ့ပုံစံတွေကလည်းအလုံးများဒီထဲမှာမကြီးညိုတဲ့ပုံစံတွေရှိတာပဲအဲမန္တတိုင်းရောက်တဲ့အခါကျတော့သူတို့အစည်းအဝေးထိုင်နေမြတ်စွာဘုရားကြွာလာနိုင်မယ်ကြွာလာလို့ရှိရင်ဒုမြုပ်ဒုနိုင်ငံကြွာနိုင်မယ်အဲ့ဒီမှာအစည်းအဝေးဆုံးဖြတ်ချက်ကဘာလို့ဆိုရင်လူတိုင်းတအိမ်တယောက်ထွက်ကြွားရမယ်မကြိုလို့ရှင်ဓာငွေ50တက်မယ်ပေါ့ဟောဒီလိုပိုင်ဖို့စလို့နော်အဲ့ဒီလိုနဲ့မြတ်စွာဘုရားကြွလာတဲ့အခါမှာမန္တမင်းသားတွေကြိုကြတယ်ဘုရားကြိုတော့အဲ့ဒီကြိုတဲ့အထဲမှာရှင်အနန္ဒာနဲ့လူတော်ကတငယ်ချင်းရောစဆိုတဲ့မန္တမင်းသားတယောက်ပါလာအဲ့လိုတွေ့တော့ကျိုးစိုးပွဲမှာရောစကိုမြင်တော့ရှင်အနန္ဒာကနှုတ်ဆက်တာပေါ့ဝန္တာအဲ့လေသူနဲ့တငယ်ချင်းကိုဟာတငယ်ချင်းရောစာမင်းတို့ဖရာတရားတန်ခါမြတ်စွာဘုရားကြွလာတာမင်းဒီလိုကျိုးစိုးပွဲမှာပါလာတာငါဝန္တာလိုက်တာဝန္တာလိုက်တာလို့ပြောတဲ့အခါကျတော့ရောစာကခတ်တီလီနဲ့ပါပြောတော့ဆိုကိုရောတဲ့လာကြလို့လာတာမဟုတ်ဘူးတန်ငွေ50တတ်မှကြောက်နေတယ်အဲ့ဒါမျိုးကလည်းရှိနေတယ်အဲ့ဒါရှင်အနန္ဒာကမျက်နှာပြက်သွားအဲ့လိုဒီလိုပြောရမယ်ပေါ့ညနာနေနေပြက်သွားတယ်အဲ့ဒါကိုမြတ်စွာဘုရားရှောက်တယ်ရှင်ဘုရားတဲ့တပည့်တော်တန်ငယ်ချင်းရောစာတပည့်တော်ဒီလိုပြောတယ်ဆိုတော့အနန္ဒာတဲ့ရောစာလိုပုဂ္ဂိုလ်စိတ်ပြောင်းအောင်လုပ်ဖို့မခက်ပါဘူးဆိုပြီးတော့မြတ်စွာဘုရားကြောင်းနေဝင်ပြီးတော့ရောစာမန္တမင်းကိုမေတ္တာပို့တယ်နော်မေတ္တာစွမ်းအားဘုရားရဲ့မေတ္တာဆိုတော့ပို့စွမ်းထက်တာပေါ့ရောစာကိုအာယုံပြုပြီးတော့ဩဒိတမေတ္တာပို့တယ်ချက်ချင်းရောစာစိတ်ပြောင်းသွားပြီးတော့ဖရာဘယ်မှာလုံးဖရာဘယ်မှာလုံးနဲ့မြတ်စွာဘုရားကိုချက်ချင်းတတိယအေးမေတ္တာပို့ရင်တတိယလည်းဆိုတာဟုတ်တယ်ခုခေတ်လူတွေလည်းပဲတယောက်နဲ့တယောက်တတိယနေလို့ရှင်လူကတော့မသိဘူးဒါပေမဲ့လို့တတိယနေတဲ့အချိန်မှာဟိုလူကလည်းတတိယနေတတ်တယ်ပေါ့နော်မေတ္တာရောက်လို့ရှင်ဟိုဆက်သွယ်မှုလေးတွေတည်လို့ရှိတယ်ပေါ့တယ်လီပသီစိတ်ချင်းဆက်သွယ်မှုလေးတွေဟာကိုမသိပြင်မဲ့လို့ဆက်သွယ်မှုလေးတွေရှိတယ်။မြတ်စွာဘုရားကအဲ့ဒီလိုဩရိတမေတ္တာစူးစိုက်ပြီးတော့ပို့လိုက်တဲ့အခါကျတော့ရောစာဘုရားကြောင်းတော့ချက်ချင်းရောက်လာ။ဟိုမကြည်ညိုလို့ဓာဝေ50တတ်မှကြောက်လို့ချက်ချင်းရောက်လာပြီးဘုရားပဲမှာတော့ဆိုဘုရားစီလာတွေ့။မြတ်စွာဘုရားအဲ့ဒီမှာတရားဟောတော့သူသောတာပန်ဖြစ်သွား။သောတာပန်လည်းဖြစ်သွားရင်သူ့အယူဆအမြင်တွေဟာလုံးဝပြောင်းသွားပြီးတော့ဘလောက်ဒီအောင်သူသရတရားကောင်းလို့ဆိုလို့ရှိရင်တန်ဃာတွေဟာသူဆောင်းရလွဲလို့သူများဆောင်းမစားပါနဲ့သူလူတာကလွဲရင်ဒီပြင်လူလက်မခံပါနဲ့အဲ့လောက်ထိအောင်သရတရားဆွမ်းထက်သွားတယ်လို့နော်အေးအဲ့ဒါကိုထောက်မယ်ဆိုလို့ရှိရင်တောတာပန်ဖြစ်သွားလို့ရှိရင်သရတရားတွေကပိုထက်သွားတယ်လို့ဒီလိုပြောလို့ရတယ်ပေါ့အေးကောင်းပြီအခုဒီမေခွန်းနဲ့ပတ်သက်ပြီးဒီတုတ်တွေမှာဓမ္မမေခွန်းတွေဟာရှင်အနန္ဒာကရှင်သာရိပုတ္တရာကိုမေးတယ်ရှင်သာရိပုတ္တရာကရှင်အနန္ဒာကိုမေးတယ်နှစ်ပါးအပြန်အလှန်ဖြေဆိုကြတယ်မြတ်စွာဘုရားကိုရော်တယ်ကရှင်သာရိပုတ္တရာကိုသောတာပန်နဲ့ပတ်သက်ပြီးတော့မေးခွန်းတွေထုတ်တယ်ထုတ်တော့ရှင်သာရိပုတ္တရာကဖြေဆိုလျောက်ထားတယ်မြတ်စွာဘုရားကတာလူခေါ်တယ်ယဟန်တော်တွေရဲ့ထို့ထို့မြတ်စွာဘုရားနဲ့တန်ဃာတော်တွေရဲ့ဆက်ဆံမှုယဟန်တော်အချင်းချင်းဆက်ဆံမှုတရားဓမ္မနဲ့ပတ်သက်ပြီးအခုလိုမေးကြတယ်ဖြေကြတယ်ဆိုတာအမှန်တမ်းမှစိတ်ချည်လို့စရာကောင်းတယ်ပေါ့နော်။ဒါကြောင့်မို့တရားချက်ခင်သူတော်စင်ပြိဿတုသည်ဘုရားမြတ်စွာဟောကြားတော်မူခဲ့တဲ့တရားဓမ္မတွေမှာသောတပန်ဆိုတာဘာလဲ။သောတပန်ဖြစ်ဖို့အကြောင်းတရားတွေကဘာလဲ။သောတာဆိုတာဘာလဲ။သောတပန္နဆိုတာဘာလဲဆိုတဲ့ Mikuni ye pshiku shinshin yi ti biro. Dururi tatawa pshiku bari loa me. Tatawa pshituayi pelu chiniri ne pshisu ne lu. Kuzi konga tishi nane jabi. Tatawa pshiku ni so. Tatawa pshiku dwe chinjan juku atum na ya vasi gondari.
มิตรผู้ยอมตันตวามยาสวาตันตวามยาสวาเมียงกวาเมียงกวาฉันนาจะวาสีฉันนาจะวาสีมิตรยีจังมิตรยีจังตองกาชังตองกาชังเมียงจะวาสีเสชจัมมาเสชจัมมาเสชันนา Duya Sanda Pivale,
Duya Sanda
Pivale, the mother and be way divana without the way the Buhada Azara Marathi Divao, Nivanan Yandu Taro, the mother and Nova Dota, Mose Dogginjoji, Diasego, be way doa Wanda, Shimja, Taujaya, Najaya, Gondoja. Vita Tavi Pusan Yen Nau Gileta Saita Hudamyaru Di Dabugata Bencha Bedwin Yemetin Gero Kinsen Menchao Bimayaong Bencha Agoni Hondu Sinsen Medwi Pshija Vase Gondari Adharamara O Jin Le Kwa Na Jin Le Kinti Jin Le Shinta Do Titi Vahong Gileta Hubu Kaden Kinyin Ya Sipshi Bita Do Nivana Nivahu ko imyu rodo Taro diya chikin si kong winyadu rozin yadu di Yandu parami asin zin jinem jinwe Malim bongde sayo do muja vase gondati